Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ American View အတန်ကနေ2022ခုနှစ်ဇန်နဝါရီလ28ရက်တောက်ကြညာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ကနေနားဆင်နိုင်ပါတယ်။နောက် View ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်နိုင်ပါတယ်ခင်ဗျာ။ဒီညစီစဉ်မှုကကျွန်တော်ဝင်းမင်းပါဒီညအထူးခြားဆုံးသတင်းတွေထဲမှာတော့မြန်မာဒီမိုကရေစီအရေးထောက်ခံကြောင်း American ဆိုရက NUG ကိုပြောလိုက်ပါတယ်စစ်ကောင်စီအကြမ်းဖက်မှုရဲ့အောင် PR တွေတိုးပေးဖို့လူခွင့်ရေးမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်စစ်အာဏာသိမ်းတစ်နှစ်ပြည့်နေ့ရန်ကုန်တဝိုက်တင်းမာလာနိုင်တာမို့ American တန်ရုံးကလုံခြုံရေးသတိပေးလိုက်ပါတယ်ဒီသတင်းတွေနဲ့အတူအခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်မုံရွာမြို့လုံခြုံရေးတင်းကျပ်ပြီးတချို့ရွာလုံးကျွတ်တင်းလျှောက်နေရတာမှာ
မျိုးအနေထားဒီနေ့အစစ်စစ်ကြားရတဲ့ဟာကမနေ့ကကျွန်တော်တို့ဒီမုံဝါမျိုးရဲ့ကြောက်ကြအဖွဲ့တွေကကျွန်တော်တို့တိုက်ခိုက်ခဲ့တာတွေသူတို့စာထုတ်ထားတာတွေရှိတယ်ဗျအဲ့ဒီအတွက်ကြောင့်အစစ်စစ်ကြံ့တယ
်ဒီတဲ့နဲ့သူဆက်နာရှင်တက်ချက်ရေးတပိတ်အင်အားစုတွေစိန်ခေါ်မှုတွေကြားဆက်လှရှားနေကြတယ်လို့ဆိုတာကိုပြောပြပါမယ်နောက်ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ကုကံတပ်တွေတိုက်ပွဲဖြစ်ခဲ့ပါတယ်အခုလိုသတင်းလွှာတွေပြီးမှတော့တောက်ကြညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြို့သမီးကန္တာသုဒ္ဓဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံလူထုနဲ့ဒိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်အလင်းအញ្ញံပြန်လည်တည်ဆောက်ရေးတို့အပေါ်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတဲ့ကြောင်းအမေရိကန်နိုင်ငံဂျာယုဌာနအတမင်ခံပို့ကိုဒက်ရက်ချိုလက်ကကြာသပတေးနေ့မှာထပ်လောင်းအတည်ပြုပြောဆိုခဲ့ပါတယ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတဒူဝါလာရှိလာဝန်ကြီးချုပ်မန်ဝင်းခိုင်တန်းနိုင်ငံဂျာယုဝန်ကြီးဒေါ်စင်မအောင်တို့နဲ့ကြာသပတေးနေ့ကအွန်လိုင်းမှာတွေ့ဆုံဆွေးနွေးချိန်တွင် Mr. Derek Chollet ကအဲဒီလိုထပ်ပြီးအတည်ပြုပြောခဲ့တာပါ။တွင်ခဲ့တဲ့တနှစ်နီးပါးကဆီယနာသိမ်းမှုကြောင့်ဖြစ်လာတဲ့အကျပ်တဲကိုတုံ့ပြန်လှုပ်ဆောင်နေတာမှာ NUG ရဲ့ခေါင်းဆောင်မှုကိုအမေရိကန်နိုင်ငံသားရဲ့အကြံပေးပုဂ္ဂိုလ်ကအလေးနဲ့အသိမှတ်ပြုတဲ့အကြောင်းပြောခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့မနေ့ကရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီရဲ့စိုးရွားတဲ့အကြမ်းဖက်နေနေမှုတွေကြောင့်ဒုက္ခရောက်ရသူတွေပေါ်အလေးနဲ့စာနာတဲ့အကြောင်းအကြံပေးပုဂ္ဂိုလ်ကပြောခဲ့တယ်လို့ကျူးလွန်သူတွေကိုလူရက်ကိုတာဝန်ခံရေးဆက်ပြီးတွန်းအားပေးသွားမယ်လို့ကတိပြုပြောခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံအတွက်အားလုံးပါဝင်မှုရှိတဲ့ဒီမိုကရေစီနီးကျအနာဂတ်တစ်ခုအောင်မြင်ရရှိစေရေးလက်ရှိအကျပ်အတည်းကိုငင်းချမ်းတဲ့နည်းလမ်းတစ်ခုနဲ့ဖြေရှင်းဖို့အားပေးရေးဆိုင်ရာကြိုးပမ်းမှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကပြည်သူတွေပေါ်အကြမ်းဖက်နေတာတွေရပ်တန့်အောင်ဖိအားတိုးမြှင့်ပေးဖို့နဲ့မြန်မာပြည်သူတွေရဲ့အတန်းတွေကိုလစ်လျူမရှိဖို့လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘတ်ချလက်ကနိုင်ငံတကာအစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ကလည်းပြည်သူတွေပေါ်ကြမ်းဖက်နေတာတွေရပ်ပြီးအရသာအုပ်ချုပ်ရေးပြန်လွှဲပေးဖို့သူကထပ်ပြီးတိုက်တွန်းပါတယ်။စစ်တပ်အာဏာသိမ်းခဲ့တာတနှစ်ရှိလာချိန်မှာမြန်မာပြည်သူတွေဟာလွတ်လပ်ခွင့်တွေနဲ့အသက်တွေအများအပြားပေးဆက်ခဲ့ရပြီးဖြစ်ပြီးဒီမိုကရေစီအတွက်ဆက်လက်တိုက်ပွဲဝင်နေကြရတော့မယ်လို့ပြောပါတယ်။ဒီလိုမျိုးလူခွင့်ရေးအတွက်ရွေးချွံချွံတိုက်ပွဲဝင်နေသူတွေနဲ့ဒီသတင်းပတ်ထဲမှာပဲသူတွေ့ဆုံစကားပြောခဲ့တယ်လို့လည်းပြောပါရယ်စစ်တပ်အာဏာသိမ်းခဲ့တဲ့2021ဖေဖော်လတရနေ့ကစလို့လူပေါင်း1500ထက်မနည်းတည်ဆုံခဲ့ရပြီးမတရားဖမ်းဆီးထိန်းသိမ်းခံထားရသူ11000ကျော်ရှိတာမှာ8000ကျော်ကဆက်ပြီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့ပြောပါရယ်စစ်ကောင်စီတပ်ဖွဲ့တွေရဲ့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူခွင့်ရေးရုံးကနေ့စဉ်မှတ်တမ်းတင်ထားတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေတွေပိုဆိုးရွားလာနေပေမဲ့ဒါတွေရပ်တန့်အောင်မြန်မာပြည်သူတွေအတွက်လူသားစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်အောင်ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့ရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံတို့ကထိတိယရောက်နဲ့အလေးထားကင်ကြော်တာမတွေ့ရဘူးလို့ဗာမင်းကြီးဘက်စလက်ကဥပမာပါတယ်မြန်မာနိုင်ငံမှာဆီယနာသိမှုတနည်းပြအချိန်ကာလရန်ကုန်နဲ့အနီးဝန်းကျင်မှာဒီရက်ပိုင်းတင်းမာမှုတွေပိုပြီးကြီးထွားလာနိုင်တဲ့အတွက်လူမျိုးရေးရသတိထားကြဖို့မြန်မာနိုင်ငံရောက်အမေရိကန်နိုင်ငံသားတွေကိုအမေရိကန်တန်ယုံကဒီကနေ့ရဆွဲနဲ့သတိပေးချက်ထုတ်ပြန်ပါတယ်ဒီရပိုင်းလူအများစုဝေးသွားလာတဲ့နေရာတွေကိုရှောင်ဖို့နဲ့အပြစ်မှားသွားလာတဲ့လူရှောင်မှုတွေတန်နိုင်တယ်များလျှော့ဖို့အကြံပေးထားတာဖြစ်ပါတယ်ကိုယ်လုံလုံရေးကိုကိုယ့်ဘာသာသုံးသပ်ဆင်ခြင်ပြီးတိုးတိုးသိသိနေထိုင်ကြဖို့သတိပေးထားသလိုတယ်လီဖုန်းဆက်သွယ်ရေးတွေပြတ်တောက်သွားနိုင်တာကိုလည်းကြိုတင်စီစဉ်ထားကြဖို့သတိပေးပါတယ်အီလက်ထရောနစ်ပစ္စည်းတွေကိုကြိုးပြီးအားသွင်းထားတာမျိုးလူဝတ်ရင်ရေနဲ့အစားအသောက်တွေကြိုတင်စုဆောင်းထားတာမျိုးနဲ့ရဲအတံကြောင့်ခိုးလုံနေထိုင်နိုင်တဲ့နေရာမျိုးတွေအတွက်ပြင်ဆင်ဖို့ကိုပါအကြံပေးထားတာဖြစ်ပါတယ် ဆက်သွယ်ရေးပြောင်းမှုတွေဖြစ်လာရင်တန်ယုံဘက်ကအချိန်နဲ့တပြေးညီတရင်တွေထုတ်ပြန်ကြေညာပေးနေတာမျိုးရှိချင်မှရှိမယ်ဆိုတာကိုလည်းသတိပေးချက်မှာပေါ်ဝါပါတယ်မြန်မာနိုင်ငံတွင်နိုင်ငံရင်းပြည်ညီမှုနဲ့အကြမ်းဖက်မှုတွေရှိခဲ့တာကြောင့်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံသွားရင်သတိထားဖို့ဖြစ်နိုင်ရင်မသွားဖို့ခီးသွားလာမှုဆိုင်ရာအဆင့်၄အထူးသတိပေးချက်အမေရိကန်နိုင်ငံကြီးဌာနကထုတ်ပြန်ထားတာပါမြန်မာနိုင်ငံမှာ2022ခုနှစ်တွင်အလုပ်ကိုင်ပေါင်း 1.6 သန်းလောက်ဆုံးရှုံးသွားခဲ့တယ်လို့ပြည်ပဆိုင်ရာလူထုမားအဖွဲ့ ILO ကပြောပါတယ်။ကိုဗစ်ကာယရောဂါကြောင့်ရောစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ပါဆက်ယုံတွေခီးသွွားလုပ်ငန်းနဲ့စောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်ကိုင်ညှော်နှဲသွားတာနဲ့အမျှဒုက္ခအရောက်ဆုံးသူတွေဟာအမျိုးသမီးတွေဖြစ်တယ်လို့ ILO ရဲ့ဒီနေ့ထုတ်အစီအစဉ်စာထဲမှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ဒုက္ခရောက်ခဲ့ကြတဲ့အထက်မှာနိုင်ငံရေးပြည်ထောင်ချိန်မှုအကြမ်းဖက်မှုဘေးရန်မကင်းမှုနဲ့အိုးရင်ဆွံ့ရမှုတွေထပ်တိုးလာတဲ့အတွက်အသင်တန်းအမျိုးမျိုးနဲ့လူသားဘေးဒုက္ခအကျပ်တဲကိုမြန်မာနိုင်ငံရင်ဆိုင်နေရတယ်လို့ ILO ကပြောပါတယ်မြန်မာစီးပွားရေးဟာ2022ခုနှစ်က18ရာခိုင်နှုန်းရောကျသွားတယ်လို့ခန့်မှန်းထားပါတယ်အလို့သမားများပြားဟာလာစားနေလုပ်ငန်းတွေဒါမှမဟုတ်စိုက်ပျိုးရေးလုပ်ငန်းတွေပဲပြောင်းသွားကြတယ်လို့ ILO ကပြောပါတယ်အလို့သမားသမဂ္ဂတွေကိုစစ်ကောင်စီကနှိမ်နင်းဖြိုခွဲတာကြောင့်စက်ရုံတွေရဲ့အခြေအနေယိုယွင်းကျဆင်းလာတယ်လို့အလို့သမားရေးအဖွဲ့အစည်းတွေကပြောပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 15.53 ညလိုင်းထိုမီတာ25 kHz 11.83 ညလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလက်မီတာ190 kHz 15.5ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတောက်ချာနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ယူကရိန်းနိုင်ငံကိုရုရှားကနောက်လာထဲမှာကျူးကျော်တိုက်ခိုက်လာနိုင်တယ်ဆိုတာထင်ရှားတဲ့ဖြစ်နိုင်ခြေရှိနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကိုတတိပေးခဲ့တဲ့အကြောင်းသမ္မတအီမီရောထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်နိုင်တယ်ဆိုတာထင်ရှားတဲ့ဖြစ်နိုင်ခြေတစ်ခုရှိနေတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောခဲ့တယ်လို့အမေရိကန်လုံခြုံရေးကောင်စီပြောခွင့်ရအမ်လီဟွန်ကပြောပါတယ်။ဒါနဲ့ပတ်သက်လို့သမ္မတကလူသိရှင်ကပြောထားပြီးဒါကိုတတိပေးလာတာလာတော့ကြာပါပြီလို့အမ်လီဟွန်ကပြောပါတယ်အရှေ့ဦးယောဘမှာတင်းမမှုရောကြသွားမယ်ဆိုတာအကောင်းမြင်မှုအကြောင်းအချက်မရှိသလောက်ပါပဲလို့ရုရှားဆိုရကကြာသွားပြီနေ့ကပြောပါတယ်မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်အဖြစ်ယူကရိန်းကိုလက်မခံဖို့ရုရှားနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့အတိုင်းပြည်တွေမှာတပ်ဖွဲ့ဝင်တွေနဲ့လက်နက်တွေချထားတာကိုအနောက်နိုင်ငံတွေကပြန်ရုပ်သိမ်းဖို့ရုရှားကတောင်းဆိုတာကိုအမေရိကန်ကပယ်ချလိုက်ပြီးတဲ့နောက်ရုရှားဘက်ကအဲ့လိုပြောတာပါရုရှားရဲ့တောင်းဆိုချက်တွေပေါ်အမေရိကန်ရဲ့ပြန်ကြားချက်ထဲမှာအပြုသဘောဆောင်တာဘာမှမပါဘူးလို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဘရော့ဖ်ကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီတဲကတချို့ချက်တွေကကိစ္စရက်လေးတွေနဲ့ပတ်သက်လို့လေးနက်တဲ့ဆွေးနွေးပွဲတွေအစပြုရေးစီဥတည်နိုင်တယ်လို့ဆိုပါတယ်။ရုရှားရဲ့အဓိကတောင်းဆိုချက်တွေကိုထက်စဉ်းစားဖို့ကိုမရှိဘူးဆိုပြီးတော့အမေရိကန်နဲ့မဟာမိတ်တွေကပယ်ချထားပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူဒီကနေ့16,000ကျော်ထပ်မံတွေ့ရှိပြီးကူးစက်မှုတွေ၄ရက်မြောက်ဆန်းကျင်တင်တိုးလာနေပါတယ်။ဒီချိန်မှာပြည်သူတွေအတွက်ကျန်းမာရေးဆောင်ရှားမှုစနစ်တည်တည်ငြိမ်ငြိမ်ဖြစ်အောင်အစိုးရကစီစဉ်ပေးထားပါတယ်လို့ကျန်းမာရေးဝန်ကြီးကွန်ဒေါ့ချိုကပြောပါတယ်။လူမှုတွေအနေနဲ့လည်းကူးစက်မှုတွေပုံမပြတ်တဲ့အောင်ကာကွယ်တဲ့အနေနဲ့ဖေဖော်ဝါရီ၁ရက်နေ့မှာစတင်မဲ့နှစ်စကူကာလအတွင်းမိသားစုတွေထံလည်းပတ်သွားရောက်တာတွေကိုတတ်နိုင်သလောက်လျှော့ချဖို့ကိုလည်းကျန်းမာရေးဝန်ကြီးကတိုက်တွန်းထားပါတယ်။အိန္ဒိယနိုင်ငံမှာတော့ COVID-19 ကူးစက်မှုနှုန်းသိသိသာသာကျဆင်းလာတဲ့အတွက်မြို့တော်ညူဒေလီမှာစနေတနင်္ဂနွေသတင်းပတ်ကုန်ရက်တွေမလိုအပ်ပဲအပြင်မထွက်ဖို့ညွှန်ကြားချက်ထုတ်ထားတာကိုပြန်လည်ဖယ်ရှားပေးလိုက်သလိုစားသောက်ဆိုင်တွေနဲ့ဈေးတွေကိုလည်းဒီကနေ့တောက်ကြနေကစပြီးတော့ပြန်လည်ဖွင့်လှစ်ခွင့်ပေးလိုက်ပါတယ်။ဒါပေမဲ့ညမထွက်ရအမိန့်ကိုတော့မြို့တော်မှာဆက်လက်ထားရှိပြီးစာသင်ကျောင်းတွေကိုလည်းဆက်ပိတ်ထားရမယ်လို့ဒေလီမြို့တော်ဒုတိယအုပ်ချုပ်ရေးမှူးကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ COVID-19 ကာကွယ်ဆေးထိုးပြီးတဲ့ခီးသွားတွေကိုဖေဖော်ဝါရီ10ရက်နေ့ကစပြီးတော့ပြည်ဝင်ခွင့်ပြန်လည်ခွင့်ပြုတဲ့အကြောင်းအစိုးရကဒီကနေ့ပြောပါတယ်။ကပ်ဘေးကြောင့်ထိခိုက်ခဲ့ရတဲ့ခီးသွားလုပ်ငန်းပြန်လည်နယ်လန်းထူဖို့ကြိုးစားတဲ့အနေနဲ့အခုလိုပြန်ခွင့်ပြုတာဖြစ်ပါတယ်ခင်ဗျာ။နောက်ကိုရီးယားနိုင်ငံကဒီသတင်းပတ်အတွင်းသူ့ရဲ့နောက်ဆုံးဒုံးကျည်စမ်းသပ်မှုနှစ်ခုလုံးအောင်မြင်တဲ့အကြောင်းဒီကနေ့တောက်ကြနေမှာအတည်ပြုပြောဆိုပါတယ်။နျူကလ িয়ার လက်နက်ထုတ်လုပ်ဖို့အားဖြည့်ဆောင်ရွက်သွားမယ့်အကြောင်းနဲ့အင်အားပိုပြင်းတဲ့စစ်လက်နက်တွေဖြန့်ချရေးအရှိန်မြင့်ဆောင်ရွက်သွားမယ့်အကြောင်းလည်းအခိုင်အမာပြောဆိုပါတယ်။တော်ဝဲပြပယ်ထိန်ဒုံစနစ်နဲ့ကုန်းနှင်းပြနီးပြာဒုံစစ်မြေပြနီးကပ်ပြစ်ခတ်နိုင်တယ်မဲ့ဇာရီပါဝင်တယ်လို့မြောက်ကိုရီးယားဆွေးရပိုင်း KCNA သတင်းဌာနကပြောပါတယ် အဓိကစစ်သုံးလက်နဲ့ထုတ်လုပ်တဲ့စစ်အုပ်တစ်ခုကိုကင်ဂျွန်အွန်သွားရောက်တဲ့တရားသတင်းတစ်ပုဒ်ကိုလည်းဘယ်နည်းဘက်ကသွားရောက်တယ်ဆိုတာမပါပဲ KCNA သတင်းမှာဖော်ပြထားပါတယ်။သတင်းထဲမှာကင်ဂျွန်အွန်ဘေးကနေလိုက်ပါတဲ့မြောက်ကိုရီးယားအရာရှိတွေရဲ့မျက်နှာတွေကိုဘသူဘဝမတဲကွဲအောင်ဝါထားပြီးတော့ဖော်ပြထားပါတယ်။လက်နဲ့ထုတ်လုပ်မှုနဲ့သက်ဆိုင်တဲ့အရာရှိတွေကိုထုတ်ဖော်ပြီးအေးအေးယူတန်းခတ်တာတွေရှိခဲ့တာကြောင့်စိုးရိမ်တဲ့အကြောင်းမြောက်ကိုရီးယားအရာရှိတွေကအရင်ကပြောဆိုခဲ့ဥပါတယ်။အခုအရာရှိတွေရဲ့မျက်နှာတွေကိုဝါထားတာဟာအလားတူဆိုရင်ကြောက်ဟုတ်မဟုတ်ဆိုတာကိုတော့သိသိချာချာမသိရပါဘူးခင်ဗျာ။ညာလူကနေအားယူရမယ်လို့ခြင်ညာလိုက်တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးစတီဗန်ဘရန်နေရာမှာရွေးကောက်ပွဲကာလပေးထားတဲ့ကတိတိုင်းလူမဲအမျိုးသမီးကိုခံထားမှာဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောဆိုလိုက်ပါတယ်။တရားရုံးချုပ်မှာတရားသူကြီးတယောက်ယောက်ရွေးချယ်ခံထားရေးကိစ္စကသမ္မတတယောက်ကိုဖွဲ့စည်းပုံအရအနှံ့ထားတဲ့အကြီးမားဆုံးအလေးနက်ဆုံးတာဝန်တရက်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်တို့ရွေးချယ်တဲ့လုပ်ငန်းစဉ်ကိုစနစ်တကျအသေးစိတ်စီစဉ်မှာပါတရားသူကြီးဘရိုင်ယာရဲ့အမွေကိုဆက်ခံနိုင်မဲ့ဒူးဂျွန်တီဂျီဖြောက်မှတ်တဲ့သူတယောက်ကိုရွေးချယ်မှာပါလို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့ပါတယ်။ရှင်းနေကြတာဝန်ယူခဲ့ပြီးအနားယူရမယ့်အကြောင်းကြေညာခဲ့တဲ့တရားသူကြီးဘရိုင်ယာကလည်းမနေ့ကအင်မီရောမှာသမ္မတဂျိုးဘိုင်နဲ့အတူရှိနေခဲ့တာပါ။အသက်83နှစ်အရွယ်တရားသူကြီးဘရိုင်ယာဟာအမေရိကန်တရားရုံးချုပ်မှာတာဝန်ယူနေတဲ့ Liberal တရားသူကြီး၃ဦးထဲကတဦးဖြစ်ပါတယ်။ဒူလိုတရားသူကြီးဘရိယာအနားယူမှာဖြစ်တဲ့အတွက်သမ္မတဂျိုးဘိုင်ဒန်အတွက်ကတော့တရားရုံးချုပ်မှာဆယ်စုနှစ်နဲ့ချီတာဝန်ယူမဲ့တရားသူကြီးတဦးကိုခံတားခွင့်ပထမဆုံးရရှိမှာဖြစ်ပါတယ်ခင်ဗျာ
VOA American အတန်ရဲ့ VOA American အတန်ရဲ့တောက်ကြညာနောက်ဆုံးရအထူးကြဆုံးသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့မုံရွာမြို့လုံချုံရေးတင်းကျပ်စစ်ဆေးနေပြီးတချို့တရွာလုံးတင်းလျှောက်နေကြရတာပါ။စကိုင်းတိုင်းမုံရွာမြို့တက်ကစစ်ကောင်စီတပ်တွေလုံချုံအင်အားတိုးပြီးနေရာတော်များများမှာသွာလာသူတွေကိုအခုရက်ပိုင်းပို့ပြီးတားဆီးစစ်ဆေးနေတယ်လို့မြို့ကန်တွေကပြောပါတယ်။မုံရွာခရိုင်တက်ကလယ်စင်စံပြချေးရွာနဲ့သက်ကယ်ချင်းချေးရွာတွေမှာလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေမှုတွေမကြမကြာလုပ်နေတာကြောင့်ရွာလုံးချွတ်ဘေးလျာတင်းရှောင်နေကြရတာပါ။မုံရွာဘက်ကအခြေအနေကြောင့်ရန်ကုန်ကလာတဲ့တဲ့တင်ကိုမဆုမွန်ကပြောပြပေးပါပါခင်ဗျာ
။စကိုင်းတိုင်းမုံရွာမြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပျောက်ကြားတိုက်ခိုက်မှုတွေလုပ်မယ်ဆိုတဲ့သတိပေးမှုတွေထွက်ပေါ်နေတဲ့အတွက်စစ်ကောင်စီတပ်ဖက်ကလုံခြုံရေးပို့ပြီးတော့တင်းကျပ်နေပါတယ်။အစကတည်းကလုံခြုံရေးအင်အားအများပြားချထားတဲ့မုံရွာမြို့တွေကလမ်းမတွေပေါ်မှာသွာလာနေသူအမျိုးသားတွေကိုပို့ပြီးတော့စစ်ဆေးနေတယ်လို့မုံရွာမြို့ခံအာကုကပြောပါတယ်
။မြို့ပေါ်အနေထားဒီနေ့အစစ်ဆေးကြရတဲ့ဟာကမနေ့ကကျွန်တော်တို့ဒီမုံရွာမြို့ရဲ့ယောက်ျားအဖွဲ့တွေကကျွန်တော်တို့တိုက်ခိုက်ခဲ့တာတွေသူတို့စာထုတ်ထားတာတွေရှိတယ်ဗျ။အဲ့ဒီအတွက်ကြောင့်စစ်ဆေးကြက်တယ်။နောက်တစ်ခုကဒီကောင်လေးစမှုဇုံထဲမှာအဲ့ကောင်လေးအစည်းအဝေးလုပ်တယ်လို့ကျွန်တော်သတင်းရထားတယ်။အဲ့ဒီအတွက်လည်းလုံခြုံရေးကိုတိုးပြီးချထားတယ်မှာ။ပြီးတော့မနေ့ပိုင်းမှာလည်းကြေးမုံမှာမိုင်းဒီကောင်လေးအချီးမိသွားတယ်လို့ပြောတယ်။အဲ့ဒါတွေတော့ပါမယ်ဗျ။သူကအခုကရှောင်းတခင်စစ်တာများတယ်ဗျနေရာအတိအကျမရှိဘူးခုနေဒီနေရာရောက်ပြီတနားရီဆိုနောက်တနားရီနောက်တနားရီလောက်ဆိုပြောင်းသွားပြီအဲ့လိုပုံစံမျိုးတွေဗျများသောအားဖြင့်တော့ယောက်ျားလေးတွေကိုအဓိကထားဖြစ်တယ်ကျွန်တော်တက်တူးတွေစစ်တယ်ဖုန်းကိုစစ်တယ်အဓိကဖုန်းကိုအဓိကထားစစ်တယ်ဗ
ျစစ်ကောင်စီတပ်ဖွဲ့ဝင်တွေကမြို့ပေါ်ကလမ်းတွေမှာကင်းမုံချပြီးတော့စစ်ဆေးတာတွေလုပ်နေတယ်လို့ပြောပါတယ်မုံရွာမြို့ရဲ့မြို့တော်ခမ်းမာမှာတော့စစ်ကောင်စီတပ်ကစခန်းချနေရာယူထားတယ်လို့တပ်ကတူចောင်းဝင်းနေတဲ့မှာလည်းတက်ဆွဲထားပါတယ်။မြို့အဝင်အထွက်တွေမှာလည်းစစ်ဆေးရေးဂိတ်တွေလုပ်ထားပါတယ
်။စစ်ဆေးကတော့ကျွန်တော်တို့အခုချိန်ကစပြီးတော့တို့လက်ကုံမိုင်းထိလာတော့ကျွန်တော်တို့များမယ်နဲ့တူတယ်ဗျ။မဟုတ်လဲဆိုတော့ကျွန်တော်တို့ဒီ February 1ရက်နေ့မှာလည်းကျွန်တော်တို့သတင်းရရထားတာရှိရယ်။တို့တက်ထောက်ခံမွဲတွေပါလေရှိရယ်ပေါ့ဗျာနော်။အဲ့တော့လုံခြုံရေးပိုင်းဆိုင်ရာတွေကိုတို့ပို့ပြီးတော့တင်းကျပ်လိုက်တယ်လို့ပဲကျွန်တော်တို့မြင်တယ်ဗျ။ခုနောက်ပိုင်းမှာလည်းတို့ဒီကျွန်တော်တို့ဒီမောင်အမျိုးပေါ်ပျောက်ကြားတွေကတို့ရဲ့ဒီစစ်ကောင်စီရဲ့ကျွန်တော်တို့အလိုတော်ပုံစံမျိုးဖြစ်နေတဲ့ဘန်တွေကိုလည်းကျွန်တော်တို့တိုက်ခိုက်တာတွေကလည်းမကြာခဏဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်မို့လို့တို့ကဒီလုံခြုံရေးကိုကျွန်တော်တို့အရင်အထက်ပို့ပြီးချထားတယ်ဗျ
။မုံရွာမျိုးပြင်မှာရှိတဲ့လဲစင်စံပြကျေးရွာနဲ့တက်ကယ်ချင်းကျေးရွာတွေမှာလည်းမနေ့ January 28ရက်နေ့ကစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့ရှာဖွေရှင်းလင်းတဲ့အတွက်ရွာလုံးကျွတ်နီးပါးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တကယ်ချင်းရွာအရှိတ်မှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသခံရွာသားတဦးကပြောပါတယ်
။တို့မနေ့တုန်းကပြည်နှခဝင်တဲ့လမ်းကျောရဲ့မလမ်းမကမ်းတနေရာနေပြီးတော့အဲဒီလက်ထင်မြောက်ကြမှာပေါ့နော်။အဲဒီကနေပြီးတော့ပြန်ဝင်လာတယ်ဝင်လာပြီးတဲ့ခါတော့တကယ်ချင်းအရှိတ်ကိုသူဖြတ်သွားတယ်ဗျာ။လက်ထင်ကိုမဝင်သေးပဲနဲ့ဒီတကယ်ချင်းအရှိတ်မှာအဲ့မှာ PDF စကန်လေးတစ်ခုဝင်ဆီပြီးတော့မီးတွေရှို့သွားတယ်ဗျာ။ 你就看的你啊，到肋骨老路边的，关键这里要修多的，对吧？修多比的靠到的，哎嘛，都，哎，比如，哎，穿了的看嘛，把的那个嘛，满场打打的鼓都，啊，就就楼下面的都，哎嘛，满眼过多的看都跌倒了的，哎，你跌倒靠到的，大概钱那个，比的还要多加多的。阿弟呢？都来慢慢一看你的搞到，就那说老马，像那银行、内银行那比较，现金的要搞的要，当年比较稳那的，稳那比较搞到的，内银行的嘛，那初一年我都偏低多的，那初一年我都哎，内银行的都三十多的比，比如话，比如讲内银行都比较三十几多的细节。
阿边人别看某的账，比都搞过一点破问题，但送给阿比罗，这大看节约大的出过来，平时考上多的都表白的。
你这嘛判断的路啊嘞，就那路地价都没地啊，完了嘛，小家里要买了，零幺老的判断的路这边，就那路原来当嘛对，路么送的有点卡太偏了吧呢，原是原来的路，你在啊的乡下等下了吧，原来这嘛的路啊都没细路，走啊了，过年的过边沿垃圾的路啊，记得的过这里向没他的啊里来边记得吧呢，咱们路啊都公送没细路边，这走原来两年嘛都困难，就那小区啊当嘛，小队里的，这两栋房子的看路条么都要偏。
某月开业那个来人三百几元股，今年了十块钱的，年底办弄下来。施工时这里温要比较低，大看比都高过一点，破温路外的车库别开开路，雷雨得送给吧嘞。哎，你爸妈是真的低，大看高过一点破路，家边人别看木里个，没家看那便宜的，家越多越大的哈，别路也股没家看那收的路，特别得上你家呀了吧。某月长五两百股，今年了那十块钱的个的杀路，比都的多了没老家不，某月没有低，大看比都高过一点破的个头。别他别没把账来说过了，阿弟家没地下地话好些。
没什么别别给他吧，阿哥说虽然那些代表也特别严肃的，阿看看新科目的价格，三楼下那家的价嘛，你们那个嘛，那些钱的呀 ，Federal Democracy 包包拉布，那些家那的了，虽然那些送到也就在那家的特别高目的啊，叫来吧嘞，虽然那对门那边包包拉的，其他弟弟个不会自愿的呢。新科目的开开的价格被设备数字摊来那段，一些设备就在专门路，我们三万的十块钱那个金巴嘞，苗大你牛爷在门口公司 NUCC 也批斗你那个嘛，标价一喇叭，相公啊，来这边批生活了，过年讲啊，就别别帮我看。
啊，拍这帮众把我呢苗大你牛爷在门口公司 NUCC 也，不他妈讲批斗你那个嘛 ，Federal Democracy 也顺利加来卡。မတူညီတဲ့သဘောထားတွေမြင်ရတယ်လို့လူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီ GSCN ကပြောပါရယ် GSCN ကတိုင်းသားလူမျိုးပေါင်းစုံစုစည်းထားတဲ့အဖွဲ့ဖြစ်ပါရယ်ဆေးအာဏာရှင်စနစ်လက်အောက်ကလွတ်မြောက်ဖို့နဲ့တူညီတဲ့သဘောထားအမြင်တွေရနိုင်ဖို့အချိန်ကာလတစ်ခုပေးရမယ်ဆိုတာနားလည်ထားတယ်လို့လူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီရဲ့အကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့စောမြလင်းက VOA ကိုပြောပါရယ
်ဒီ၃နှစ်ကနေ၅နှစ်ကျွန်တော်တို့ဟိုခတ်မှန်းတာပေါ့နော်ဆိုတော့ဘာကြောင့်လဲဆိုတော့တော်လန်ရေးဆိုတဲ့ဟာမျိုးကကိုရီကမမြန်ပြီးစီစီနေနဲ့မပြီးနိုင်ဘူးတော်လန်ရေးလို့ပြောတဲ့အခါမှာအမြင်မတူတဲ့ကိစ္စတွေကိုကျွန်တော်တို့ကဒီပြည်သူညီလာခံမကျင်းပခင်ထိကိုအဲတွန်းတွန်းတတိုင်းနဲ့အထက်ထဲမှာတော်တော်ကိုဆွေးနွေးခဲ့ရတယ်ပေါ့ဆိုတော့ဒါကကျွန်တော်တို့ဒီလူမျိုးပေါင်းစုံမှာပါဝင်ကြတဲ့သူတွေရဲ့ပကတိတွင်းထဲမှာစကွဲဝိုင်းပေါ်မှာဒီဥဆောင်တဲ့ကောင်းဆောင်နေအဲ NDI ရကောင်းဆောင်နေ CRB ရကောင်းဆောင်နေဆွေးနွေးတဲ့အခါမှာကျွန်တော်တို့ကဆွေးနွေးလာလေလေကျွန်တော်တို့တော်လိုင်းရမပြီးတော့မပြီးနိုင်ဘူးဆိုတော့ပိုသိသွားတယ်အဲ့တော့ဟိုပထမတော်လိုင်းရသည်ဒီကနေ့ဒီဒုတိယလုံကနေပြီးတော့မှမမြင်ကျင်တော့တဲ့ကိစ္စကိုကျွန်တော်တို့ဘယ်လိုမျိုးကျွန်တော်တို့ကပြတ်သွားအောင်တော်လန်မလဲပေါ့ဆိုတော့ဒုတိယတော်လိုင်းရကကြတော့ကျွန်တော်တို့လိုလားတဲ့ကျွန်တော်တို့ဒီတန်းတူညီမျှရေးကိုပိုင်ပြဌာန်းခွင့်ဖက်ဒရယ်ပြည်ထောင်စုဆိုတာဘာလဲပေါ့ဆိုတဲ့ဟာမျိုးကိုကျွန်တော်တို့တွားကျင်တဲ့တော်လန်ရေးပဲ
မြန်မာနိုင်ငံမှာတပါတီအာဏာရှင်စနစ်ဆက်အာဏာရှင်စနစ်ကိုတိုင်းဒေသလူနည်းစုတွေကတော်လန်နေခဲ့တာအနည်း80ကျော်နေပြီဆိုတာကိုသူကထောက်ပြပါတယ်အများလိုလားတဲ့မူတွေလက်တွေ့ပေါ်လာဖို့ကြိုးစားသွားမှာဖြစ်တယ်လို့လည်းပြောပါတယ်
ခွဲခြားဆက်ဆံမှုမရှိတဲ့ပတ်ဝန်းကျင်အသင့်တို့တွေတိစောက်ကြရအောင်ဆိုတဲ့ဟာတွေကျွန်တော်တို့ဂျားထဲမှာအဲ့ဒီကတိကဝတ်ကခိုင်ခိုင်လုံလုံရှိတယ်ဆိုတော့အဲ့ဒီဟာကိုကျွန်တော်တို့ကဒီလာမဲ့ဒီနောက်ပိုင်းကာလမှာဒီတိုင်းပြည်မှာရှိတင်ရှိဆိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမူဝါဒတွေကဘာတွေပို့ပြီးတော့မှရှိတင်လဲဆိုတဲ့ဟာမျိုးကိုကျွန်တော်တို့ဒီ GSCN အနေနဲ့ကတော့ဆက်ပြီးတော့မှဒါကိုစူးစမ်းပြီးတော့မှတော်လှန်ဖို့အတွက်ကိုပြင်ထားတယ်ပေါ့နော
်ပြည်သူညီလာခံကတဆင့် NUCC ရဲ့ဦးဆောင်မှုနဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG ဒေါ်လာရေးအင်အားစုတွေစုပေါင်းခေါင်းဆောင်မှုနဲ့အောင်မြင်တဲ့အထိဆက်လျှောက်ဖို့ကအဓိကဖြစ်တယ်လို့ GSCN ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။နိုင်ငံအနှံ့မှာတီးခြားရက်တီလှုပ်ရှားနေကြတဲ့ဒပိတ်ကော်မတီတွေအနေနဲ့လည်း Federal Democracy ပြည်ထောင်စုပေါ်ပေါက်ရေးဆိုတဲ့တူညီတဲ့ဆန္ဒတွေနဲ့လုံနေကြတာလို့မုံရွာဒပိတ်ကော်မတီရဲ့ပြောခွင့်ရကိုအောင်သူဖြိုးကပြောပါတယ်။
ကျွန်တော်ဒီ debate committee ဒီမှာလည်းတိကျတဲ့မူတွေထုတ်ပြန်ထားရှိရပါတော့။ဥမာကျွန်တော်တို့ပါဝင်တဲ့မုံရွာ debate committee ဆိုရင်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်လုံးဝချုပ်ငြိမ်ရဲ့ကျွန်တော်ဒီ Federal Democracy ပြည်အောင်စုပေါ်ပေါက်ရေးပေါ့နော်။အဲ့ပေါ်တွေမှာကျွန်တော်ကယက်တီထားဆိုအဲ့ဒီဟာမဖြစ်မချင်းကျွန်တော်တို့ဒီ debate committee တွေနဲ့ဒီလူလူလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ကျွန်တော်တို့ကတော့တွားဖို့ရှိရပါတော့။အဲ့အတွက်လည်းကျွန်တော်တို့တဆင်ချင်းလိုက်ပါတော့ကျွန်တော်တို့အချင်းချင်းကြားထဲမှာကျွန်တော်တို့ပြင်ဆင်နေတာတွေတော့ရှိပါတယ်ဗျဟုတ်ကဲ့
မြန်မာနိုင်ငံမှာဆေးရနာတိမ့်မှုကိုစန့်ကျင်ဆန္ဒပြမှုတွေဟာအခုဆိုရင်တနှစ်နီးပါးရှိသွားပါပြီဆန္ဒပြမှုတွေနဲ့အတူဖမ်းဆီးနှိမ်နှင်းမှုတွေလည်းရှိနေပါတယ်နိုင်ငံတော်အကြီးညိုပြက်စီမှုဥပဒေမတရားအသိဥပဒေအကြမ်းဖက်ဥပဒေတွေနဲ့ထောင်ဒဏ်နှိမ့်ရှေကြခံရသူအများအပြားရှိနေပြီးတချို့ကလည်းလာပေါင်းများစွာတရားရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ
ကိုညချင်းပြပြခဲ့တာပါဆက်ပြီးတော့ရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကိုကန်တပ်တွေတိုက်ပွဲဖြစ်နေတဲ့အကြောင်းမှာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အနောက်ဘက်မှာစစ်ကောင်စီတပ်နဲ့ကိုကန်တိုင်းသားလက်နက်ကိုင် MNDAA အဖွဲ့တွေဒီနေ့ဇန်နဝါရီလ28ရက်တောက်ကြနေ့မှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့ကတိုက်ပွဲတွေစဖြစ်နေခဲ့တာဖြစ်ပြီးကုတ်ခိုင်မြို့ဘက်ကစစ်တပ်ကနေဒီနေ့လက်နက်ကြီးတွေနဲ့လှမ်းပစ်တယ်လို့ဒေသခံတွေကဆိုပါတယ်။တိုက်ပွဲတွေကြောင့်ဘေးလွယာတိမ်းရှောင်နေကြတဲ့သူတွေလည်းရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းကစစ်တပ်နဲ့ကိုကန့်အဖွဲ့အခုတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးပါဦးခင်ဗျာ
ရှမ်းပြည်နယ်ကိုကန့်မြို့နယ်အနောက်ဘက်ခြမ်းပန်းစေးနယ်ကုန်းဆောက်ရွာနီးမှာစစ်ကောင်စီတပ်နဲ့ MNDA ကိုကန့်တပ်တွေအကြားတိုက်ပွဲဖြစ်နေတာဒီကနေ့တောက်ကြနေ့မှာနှစ်ရက်ဆက်တိုက်ရှိနေပါပြီဇန်နဝါရီလ29ရက်ကျသပရီနေ့နဲ့28ရက်နေ့ဒီကနေ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမြို့ကန့်တူကအခုလိုပြောပါတယ်
မင်းရလည်းဖြစ်တယ်ဒီလည်းဖြစ်တယ်ဒီဖြစ်တာဟွာတော့ဖြစ်တာကိုနှစ်နာရီတော့ဆိုစပ်ဖြစ်ပြီလေကုန်းစာဘက်မှာအခုဒီနေ့တော့စစ်ကြောင်တွေသွားပြီးတော့ခေါ်တော့ရတဲ့အနေသားရှိအေးဒီ14အိမ်နံပါတ်တော့အဲ့ဒါမိသားစုတွေပေါ်ကုန်တယ်လူက20ဝန်းကျင်လောက်ပဲရှိတယ်မင်းရလည်းအဲ့ဘက်ပဲနှစ်နာရီတော့ကပဲစပ်ဖြစ်တာ
စစ်တပ်နဲ့ကိုကွန်တက်တွေတိုက်ပွဲဖြစ်ပွားနေချိန်မှာကိုကင်မျိုးအခြေဆိုင်စစ်ကောင်စီတပ်ဗျူဟာကုန်းကနေကုန်းဆောက်ရွာဘက်ကိုလက်နက်ကြီးနဲ့လှမ်းပစ်တယ်လို့နောက်ထပ်ဒေသခံတူကလည်းပြောပြပါတယ်
ဖြစ်တော့မနေ့ကနေစအောင်တော့ဖြစ်တော့တော့ရှိနေတယ်ဒီနေ့လည်းဖြစ်တယ်မနေ့ကဒီနေ့ဖြစ်နေတယ်ကျွန်တော်ဒီပြည်ပါတော့တိကျတင်ရလို့ရှိတယ
်ကျတဲ့ဘရီနေတိုက်ပွဲဟာကုန်းဆောက်ရအဝင်မှာဖြစ်ခဲ့ပြီးဒီကနေ့တိုက်ပွဲကတော့ရွာအတွင်းမှာဖြစ်ပွားခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာကြေးရွာအနီးကဒေသခံတယောက်ကပြောပါတယ်ကုန်းဆောက်ရထဲမှာဒီကနေ့နေ့ကင်တနိုင်ကျော်ကနေ3နိုင်ခွဲလောက်ထိတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲတွေအတွင်းရွာသားတွေထိခိုက်မှုမရှိခဲ့ပေမဲ့ကုန်းဆောက်ရကတက်ကြီးရွယ်ဦးတချို့ကတော့ဘေးလွတ်အောင်ကိုကင်မျိုးကိုပို့ထားတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက် MNDA ကိုကွန်တပ်ဖွဲ့တွေရွာအတွင်းကဆုတ်ခွာသွားတဲ့အတွက်လက်ရှိမှာစစ်ကောင်စီတပ်တွေကနေရာယူထားပါတယ်။တိုက်ပွဲဖြစ်ပွားတဲ့ကုန်းဆော့ရွာဟာကိုကန့်မြို့အနောက်ဘက်3မိုင်ကျော်အကွာမှာတည်ရှိပြီးတော့အင်ဂျီ15အိမ်လူဦးရေ50ဝန်းကျင်လောက်နေထိုင်တဲ့ရွာတွေရောဖြစ်ပါတယ်။စစ်တပ်နဲ့ MNDA ကိုကွန်တပ်တွေအကြားမှာ2021ခုနှစ်နှစ်လယ်ပိုင်းကစပြီးတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဖြစ်ပါတယ်။ဒီအပိုင်းအတွင်းမုံကိုပေါင်းဆိုင်ဒေသဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်ခင်ဗျာ။
ကောင်မြတ်သူပြပြခဲ့တာပါအခုဆက်ပြီးတော့ရှမ်းပြည်နယ် NLD ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးတို့ထောင်ဒဏ်2ရှစ်ချမှတ်ခံရတဲ့အကြောင်းပြောပြပေးပါမယ် NLD ဆိုရလက်ထက်ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးတို့ကိုအာဂရိလိုက်စားမှုတွေနဲ့ထောင်ဒဏ်16နှစ်စီချမှတ်လိုက်ပါတယ်အာဂရိလိုက်စားမှု၄မှုစီအတွက်တမှုကိုထောင်ဒဏ်6နှစ်စီချလိုက်တာပါစီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်ပေါ်နိုင်ငံတော်ပုံကံမှုပုံမတွေပါဝင်တခြားပုံမတွေအတွက်အစောပိုင်းတက်ကထောင်ဒဏ်38နှစ်ချထားပေးတာပါဒီနေ့မှာတော့အာဂရိလိုက်စားမှုအတွက်တောင်ကြီးအချင်းထောင်တက်ကအထူးတရားဝန်ကနေပြစ်ဒဏ်ချလိုက်တာလို့ရှင်းနေကပြောပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုမက်ခင်ဂျီထွေးပြောပြပါဦးခင်ဗျာ
NLD အစိုးရလက်ထက်ကရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးစိုးညွတ်လွင်တို့ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးပုံမှန်55နဲ့တောင်ကြီးအချင်းထောင်အတွင်းအထူးတရားဝန်ကနေဒီကနေ့ဇန်နဝါရီလ28ရက်နေ့မှာထောင်ဒဏ်16နှစ်စီပြစ်ဒဏ်ချလိုက်ပါတယ်။အေလိကန်ရှိတဲ့နေရာကိုနိုင်ငံသားဝင်ခွင့်အတွက်ကန်ထရိုက်ပေးထားတဲ့ကုမ္ပဏီကကောက်ခံငွေကွာဟတာကိုအရေးယူဖို့ကြံကြတာနဲ့ ပြည်နယ်စီမံကိန်းတွေချမှတ်ဆောင်ရွက်တဲ့နေရာမှာနိုင်ငံဘဏ္ဍာငွေစုံချုံနေဆိုတဲ့ဆွဆွဲချက်တွေနဲ့သူတို့အပေါ်အာဂိလိုက်စားမှုအမှုလေးမှုစီနဲ့တရားစွဲခဲ့တာဖြစ်ပြီးတမှုစီအတွက်ထောင်နဲ့လေးနေစီချလိုက်တာလို့သူတို့ရဲ့ရှင်းနေက VOA ကိုအတည်ပြုပြောပါတယ်
။ဟုတ်ကဲ့ဒီနေ့အမိန့်ချပါတယ်။အာဂိပုံမှန်55နဲ့ပါ။အာဂိပုံမှန်55ကို၄နေချပါတယ်။တမှုကို၄နေပေါ့။တမှုကို၄နေဆိုတော့သူတို့က၄မှုရှိတယ်ရှင်။ဒီရှင်းပြပါလေ။ဒီရဒေါက်တာလင်းထွတ်ကလည်း၄မှုရှိတယ်။အဲစီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်တွေကလည်းလေးမှုရှိတယ်အဲအဲ့တော့တမှုလေးနှစ်ဆိုတော့လေးမှုဆိုတော့16နှစ်ဖြစ်တာပေါ့ရှင်ဒေါက်တာလင်းတို့မှအမှုရှိတော့ပါဘူးအဲ့ဒီဒီအဂတိလေးမှုပဲငွေရရှိတာပါစီမံဘဏ္ဍာဝန်ကြီးဦးစိုးလွင်ကတော့ခုနှစ်မှုရှိတဲ့အချိန်မှာသုံးမှုကဒီဇင်ဘာ30ရက်နေ့ကချပြီးသွားပြီ
ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်내စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးစိုးညွန့်လင်တို့ကိုအာဂရိလိုက်စားမှုလေးမှုစီနဲ့ပြည်ထောင်ချမှတ်ခဲ့ပေမဲ့အမှုစစ်ဆေးခြင်းကဆွဆွဲချက်တွေအတိုင်းအာဂရိလိုက်စားရဲဆိုတာတတ်သိမပြနိုင်ခဲ့ဘူးလို့ရှင်းနေကပြောပါတယ
်။ဝီကြီးတွေကိုလက်ခံပြီးလက်ပြီးလက်ယူလုပ်တယ်ဆိုတာတော့မပေါ်ဘူး။လုပ်ငန်းတာဝန်ရတန်းထောင်ရမှာနည်းနည်းပေါ်ကျော်တယ်ဆိုတာမျိုးလောက်တော့သုံးသပ်မယ်။ဒီအမှုတွေကတော့ပြန်မရဲ။ဟုတ်ကဲ့မဟုတ်ကဲ့ဆိုတာတိုင်းနဲ့ပြည်내အသီးသီးအဝန်ကြီးချုပ်ဒီပုံလုံးတော့အိုအရေးယူကားရပဲပေါ့အဲ့တော့ဒီအရေးယူရဲ့နေရာမှာတော့ဒီအာဂတိတက်ချက်ရေးကော်မရှင်ကတော့သူတို့စစ်ဆေးတွင်းရှိချက်တွေအရေးယူတာပေါ့အဲ့ဒီအပေါ်မှာတော့ကျမတို့ကသူတို့တွင်းရှိချက်အမှန်ငယ်မှားတဲ့ကျမတို့ဘာမှမပြောလို့ဘူးအဲ့နောက်တစ်ခါဒီအမိန့်ချတဲ့တရားသူဒီပေါ်မှာလည်းသူရဲ့စီရင်ပုံတရားအရာအဲ့ဒီအတွက်တော့ကျမတို့ကဘာမှမပြောလို့ဘူးတိုးတော့လည်းပေါ့နော်တရားစီရင်စနစ်တစ်ခုကောင်းဖို့ဆိုတာကကျမတို့နိုင်ငံပေါ်မှာမှူတည်ပါတယ်။ဆိုင်ရဲ့စီးပွားရေးအခြေအနေလူမှုရေးအခြေအနေလူ့ခွင့်ရေးအခြေအနေအဲ့ဒါကြီးအလုံးပေါ်မှာမှူတည်ပါတယ်။အဲ့ဒါကြီးအလုံးကောင်းရင်တော့ကျမတို့တရားစီရင်ကောင်းမှာပါပါပဲ။ခုချိန်မှာတော့ကျမအနေနဲ့တော့သိုးတဲ့လို့လည်းမပြောသင့်ဘူး။အောင်ကျမတို့ကြိုးစားမှာပါပဲ
။ဒီနေ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးစိုးညွန့်လည်းဟာနိုင်ငံတော်ပုံကံမှုပုံမှားတွေဖြစ်တဲ့122ကကြီး122ခကွေစတဲ့ပုံမှား3ခုနဲ့2021ခုနှစ်ဒီဇင်ဘာလ30ရက်နေ့ကထောင်နဲ့34နှစ်ချခံရတဲ့အပြင်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်မှုပုံမှန်905ခါခွေးနဲ့လည်းတရားစွဲခံထားရတဲ့အမှုနှစ်ခုအတွက်ထောင်နဲ့4နှစ်ချခံခဲ့ရပါတယ်။အဲဒီထောင်နဲ့38နှစ်အပြင်ဒီကနေ့နောက်ထပ်ထောင်နဲ့16နှစ်ချခံရတာပါ။အစိုးပိုင်းကချထားတဲ့ပြစ်ဒဏ်တွေအတွက်အယူခံတက်ဖို့ဆောင်ရွက်နေတယ်လို့ရှင်းနေကပြောပါတယ်။
အယူခံတက်ဖို့လုပ်နေပါတယ်ဒီလဆောင်းကိုအယူခံတက်မှာပါအဲဒီတုံမှုကိုပါတော့ဟိုသူတို့စိတ်တခွန်အာရုံလူတမ်းမှရေရောကောင်းပါလေ
စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီက NLD ဆိုရလက်ထက်ကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေအပါအဝင်တပ်ဆိုင်ရာပြည်နယ်တိုင်းဝန်ကြီးတွေကိုအာဂတိအမှုအများပြည်သူတင်ငိအေးချမ်းမှုပြက်ပြားစေတဲ့အမှုစတဲ့အမှုတွေနဲ့တရားစွဲထောင်ချနေတာပါမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုအာဂတိလိုက်စားမှု6မှုအတွက်ထောင်နှံ18နှစ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကိုအာဂိလိုက်စားမှုသုံးမှုအတွက်ထောင်နှံ9နှစ်စသဖြင့်အသီးသီးချမှတ်ချပါရရှင်
။မကင်ဖြူထေးပြောပြခဲ့တာပါ။တောက်ကြညာရဲ့သတင်းနဲ့သတင်းဆောင်ပါတွေကိုနတ်ဆင်ခဲ့ကြတာပါ။မကြာခင်မှာတော့ပတ်စင်ကန္တာတွေဖြစ်တဲ့အမျိုးသမီးကန္တာ၊သုဒ္ဓဆွန်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကန္တာတွေကိုဆက်လက်ထုတ်လင်းပေးပါမယ်ခင်ဗျာ။
ဒီလိုအမေရိကန်တန်ကနေစဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်တီစီကိုနေစဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32တို့အပြင်လိုင်းလက်မီတာ190ကနေဇက်တိုက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တောက်ကြညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေက သုဒ္ဓဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေမတိုင်ခင်အရင်ဆုံးမက်ခင်ဖြူထွေးပြောပြတဲ့အမျိုးသမီးကဏ္ဍကိုနားဆင်ဖို့ရှိပါတယ်ဒီကဏ္ဍမှာတော့ဘိက္ခုနီဘာသာသာသနာပြန်လည်ထွန်းကားရေးအပိုင်းနှစ်ကိုပြောပြထားပါတယ်ဗုဒ္ဓဖျားရှင်ရဲ့ညွှန်မှန်းချက်လမ်းစဉ်တွေကိုလက်ကင်ထားပြီးဘိက္ခုနီသာသနာထွန်းကားရေးကြိုးပမ်းတာမှာအဟံတားစင်ခေါ်မှုတွေရင်ဆိုင်နေရဆဲပဲလို့အမျိုးသမီးယဟန်ဘိက္ခုနီတွေကမိန့်ကြားကြပါတယ်ဘိက္ခုနီသာသနာထွန်းကားရေးဆောင်ရွက်နေသူတွေကြားအပိုင်းခွဲတင်ပြနေတာမှာပြီးခဲ့တဲ့သတင်းပတ်ကပထမပိုင်းကိုတင်ဆက်ပေးခဲ့ပါတယ်ဒီဘက်ဒုတိယပိုင်းမှာတော့အမျိုးသမီးယဟန်ဘိက္ခုနီတွေရင်ဆိုင်ရတဲ့အဓိကစင်ခေါ်မှုတွေစင်ခေါ်မှုတွေကြားကပဲဘိက္ခုနီသာသနာပြန်လည်ထွန်းကားရေးဘလို့ကြိုးပမ်းဆောင်ရွက်နေကြသလဲဆိုတာအပြင်ဘိက္ခုနီသာသနာနဲ့ပတ်သက်လို့ဘိက္ခုနီယဟန်တို့ရဲ့မတူညီတဲ့တုံ့ပြန်မှုတွေနောက်သာမန်လူဝတ်တွေကရောဘိက္ခုနီတွေကိုဘလို့သဘောထားကြသလဲဆိုတာတွေကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကပြောပြထားပါတယ်ခင်ဗျာ
There's a path we must choose sometimes. Gotta stand up and fight sometimes. ထီယဝါဒဗုဒ္ဓသာသနာထွန်းကားတဲ့နိုင်ငံတွေမှာအမျိုးသားတွေယဟန်ခံဖို့လွယ်ပေမဲ့အမျိုးသမီးတယောက်ယဟန်ခံဖို့ကတော့လွန်ခဲ့တဲ့အနှစ်20လောက်အထိမဖြစ်နိုင်ခဲ့ပါဘူး။ဒါပေမဲ့လက်ရှိမှာတော့ဘိက္ခုနီသာသနာကိုတရားဝင်အသိမဲ့ပြုလက်မခံသေးတဲ့ထိုင်းလူနိုင်ငံမျိုးမှာတော့ဘိက္ခုနီယဟန်300နီးပါးရှိလာနေပါပြီ။ဘိက္ခုနီသာသနာနဲ့ပတ်သက်လို့ထိုင်းနိုင်ငံရိစားမှာဘယ်လိုနားလည်လက်ခံထားကြပါလဲ။ထိုင်းနိုင်ငံသာသနာအုပ်ဆောင်အဖွဲ့ဝင်ဆရာတော်တမ္မကိတ်တိမေဒီကအခုလိုမိန့်ပါတယ်
။การจะบวชเป็นภิกษุณีนั้นต้องให้ภิกษุณีบวชให้ก่อน
။ဘိက္ခုနီယဟန်ခံဖို့ဘိက္ခုနီအတိုင်းဝိုင်းကလက်ခံမှာရပါတယ်။ရှေးဆောင်ညွှန်ကြားပြသပေးနိုင်တဲ့ဘိက္ခုနီဆရာတော်ရှိရပါမယ်။အဲ့ဒီလိုမရှိဘဲဘိက္ခုနီယဟန်ခံလို့မရပါဘူး။ပြဿနာရှိပါတယ်ဒါကြောင့်အမျိုးသမီးတချို့ကပြပကိုသွားပြီးယဟန်ခံလာတယ်လို့ပြောကြပါတယ်ဒါပေမဲ့ဘယ်မှာခံကြတာလဲသူတို့ယဟန်ခံတယ်ဆိုတာကလူသိရှင်ကြပေါ်ပေါ်ထင်ထင်လောက်ကြတာမဟုတ်ပါဘူးဒါကြောင့်သူတို့ဘိက္ခုနီယဟန်ဝတ်တယ်ဆိုတာကိုဘယ်လို့မှလက်မခံနိုင်ပါဘူ
းဘိက္ခုနီယဟန်တမန်နန္ဒကတော့ထိုင်းတန်ဃာရိစားမှာဘိက္ခုနီသာသနာနဲ့ပတ်သက်လို့လွဲမကောက်ယူတာတွေရှိနေတယ်လို့ထောက်ပြပါတယ
် In the beginningWhen there were no fully ordained nuns.
ဟိုးရင်စာဘိက္ခုနီဆိုတာမရှိသေးခင်မှာအမျိုးသားယဟန်တွေကပဲအမျိုးသမီးတွေကိုတိမ်ဝင်ပစင်းတက်ပေးဖို့ဗုဒ္ဓကညွှန်ကြားခဲ့ပါတယ်။အဲ့ဒီအစဉ်လာဟာနောက်ပိုင်းမှလည်းမပြောင်းခဲ့ပါဘူး။ဒါပေမဲ့ထိုင်းတန်ဃာတွေကတော့အမျိုးသမီးတွေဘိက္ခုနီယဟန်ဝင်မယ်ဆိုရင်ဘိက္ခုနီအတိုင်းဝိုင်းကအရင်လက်ခံပြီးမှဘိက္ခုယဟန်တွေကတိမ်ဝင်ယဟန်ခံပေးရတယ်လို့လက်ခံထားကြပါတယ်။ဒါကမှားရင်းယုံကြည်နေတာပါ။
ဝါစီရင်၌ဝါကြီးသူကိုနေရာပေးရတဲ့ဗုဒ္ဓဘာသာဝင်တွေရဲ့အစဉ်လာရအထူးသဖြင့်ဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသားတွေကိုအမျိုးသမီးတွေနဲ့တန်းတူလက်ခံဆက်ဆံဖို့ကအငင်းပွားစရာဖြစ်နေတော့မယ်လို့ဗုဒ္ဓဘာသာကိုအထူးပြုလေ့လာနေကြတဲ့ပညာရှင်တချို့ကပြောပါတယ်။အမျိုးသားတန်ကအများစုကဒိဋ္ဌိကိတွေကိုလက်မခံလို့တာတွေ့ရတယ်လို့ဟာဗတ်တက္ကသိုလ်ဘာသာရေးလေ့လာမှုဌာနကဗုဒ္ဓဘာသာအထူးပြုပါမောက်ခဂျဲနေချက်ဆူကပြောပါတယ
်။ Most of the monastic orders in the Buddhist world are kind of conservative.Not all of them.
ဘုရားဘာသာဝင်တွေထဲမှာတန်ဃာအများစုကရှေးဥစံတဲ့သဘောမျိုးတွေ့ရပါတယ်။တန်ဃာအားလုံးလို့ပြောတာတော့မဟုတ်ပါဘူး။ဒါကိုအခိုင်အမာနားလည်လက်ခံတဲ့အင်မတန်တော်တဲ့တန်ဃာတို့တွေအများကြီးရှိပါလေ။ဒါပေမဲ့သူတို့ကိုယ်တိုင်လည်းဒါကိုစပြီးတော့ပြောတာလောက်တာမတွေ့ရပါဘူး။ဘိက္ခုနီယဟန်မျိုးဆက်တစ်ပေါ်လာမှာကိုအလေးမထားခြင်းကြပါဘူး။
ဘိက္ခုနီသာသနာပြန်လည်ထွန်းကားလာဖို့အတွက်အမျိုးသမီးတွေကိုဘိက္ခုနီသာသနာပြုခွင့်အခွင့်အလမ်းတွေပြန်လည်တိဆောက်ပေးတာမျိုးတန်ဃာအများစုကစိတ်မဝင်စားကြဘူးလို့ပေါမောက်ခချက်စုကပြောပါတယ်။တက္ကရာကမတွေရဲ့စိတ်မှာလည်းအမျိုးသားယဟန်ဘိက္ခုတွေကအမျိုးသမီးဘိက္ခုနီတွေအထက်ပို့ပြီးတော့တော်တက်သူ၊ချန့်ခိုင်သူတွေဖြစ်တယ်လို့ယူဆလေရှိတာကိုတွေ့ရတဲ့အကြောင်းလေးလိလာသုံးသက်သူတွေကပြောပါတယ်။ Los Angeles မြို့ကဓမ္မဝိဟာရဗုဒ္ဓဘာသာဘုန်းကြီးเจ้าကိုတည်ဆောင်ခဲ့သူကျောင်းနိုင်ဆရာတော်ဝေဘုံနာပြီးအနန္ဒကလည်းအခုလိုမိန်ပါတယ
် You know when we are living in America our Asian devotees Thai Sri Lankan
ဒီအမေရိကမှာဆရာတို့တရင်တုံးနဲ့ဒီမှာရှိတဲ့အာရှနယ်ပယ်တွေအထူးသဖြင့်ထိုင်းနဲ့သီရိလင်္ကာလိုထေရဝါဒနိုင်ငံတွေကတခါတခါမတွေကကောင်းကောင်းဂရုစိုက်ကြတယ်စွန်းသင်္ကန်းနဲ့တခြားလူဝတ်တာတွေဖြည့်ဆည်းပေးကြပါတယ်ဒါပေမဲ့စိတ်မကောင်းစရာကဘိက္ခုနီတွေကိုတော့အဲ့ဒီလိုတပြေးညီလုံမပေးကြဘူး
our society not yet supporting the bhikkhuni, that is very sad thing. We have
ဆရာတို့လူမှုအတိုင်းဟာဘိက္ခုနီတွေကိုအလေးထားကူညီထောက်ပံ့တာသိမရှိပါဘူးဒါကအင်မတန်စိတ်မကောင်းစရာဖြစ်ပါတယ်သူတို့ကိုကူညီပံ့ပိုးတာတွေစလုပ်ပေးဖို့လိုပါတယ်တကယ်တော့ဘိက္ခုနီတွေဟာဒီကနေ့ခေတ်ကဘာကြီးအတွက်အလွန်အရေးပါပါတယ်
ဆရာတော်ပြီးအနန္ဒာဟာသူ့ရဲ့ကျောင်းမှာဘိက္ခုနီအပါ40လောက်ကိုတိမ်ဝင်ယဟန်ပြုပေးခဲ့တဲ့သူပါဒီဘိက္ခုနီအားလုံးဟာဘိက္ခုယဟန်တွေလိုမဟုတ်ပဲသူတို့ဘာသာရက်တီကြရပြီးတချို့ဘိက္ခုနီတွေဆိုရင်ကျောင်းသင်ကန်းမရှိလို့တောဆန်အနီးနေရာတွေမှာသတင်းသုံးကြတဲ့သူတွေတောင်ရှိတယ်လို့ဆရာတော်ကမိန့်ပါတယ
် It is not easy for them very far
သူတို့အတွက်မလွယ်ကူပါဘူးလူသူအလံဝေးတဲ့တောဆန်နေရာတွေမှာရေမီပြည့်ပြည့်စုံစုံမရှိပဲသတင်းသုံးကြရပါတယ်သာသနာ့ကိုမျက်နှာလွန်းလို့တရားကျင့်ကြံအားထုတ်ခြင်းကြလွန်းလို့သာသူတို့အခုလိုမျိုးခက်ခက်ခဲခဲရပ်တည်နေကြတာပ
ါဒီလိုခက်ခဲတွေရှိပေမဲ့သူရဟန်းတက်ပေးခဲ့တဲ့ဘိက္ခုနီအများစုကတော့ဘိက္ခုနီဘဝနဲ့တရားအားထုတ်နေကြဆဲဖြစ်ပြီးသာသနာပြန့်ပွားရေးအတွက်နိလန်းမျိုးစုံနဲ့ပါဝင်ဆောင်ရွက်နေကြတယ်လို့ဆရာတော်ကမိန့်ပါတယ်
some of them are writing some of them
တချို့ကတရားထိုင်တရားမှတ်နေပြန်ပြီးတော့တင် जा ပေးကြတယ်တချို့ကကိုယ်တိုင်တရားကျင့်ကြံရင်လူမှုအတိုင်းဝိုင်းထဲမှာဖျားကြောင်းကံတွေမှာအများကျိုးဆောင်ရွက်တာစိတ်ပိုင်းဆိုင်ရာဆွေးနွေးအကြံပေးတာတွေလုပ်ကြပါတယ်ဒီလိုနည်းတွေနဲ့သာသနာအကျိုးတည်ပိုးနေကြပါတယ
်ဒိက္ခုနီတွေအတွက်အခက်အခဲစိန်ခေါ်မှုတွေရှိပေမဲ့ဒါတွေကိုကျော်လွှားနိုင်တဲ့အဖြေလည်းရှိပါတယ်လို့ကရုဏာဗုဒ္ဓဝိဟာရအကြောင်းကိုတည်ထောင်ခဲ့သူဘိက္ခုနီယဟန်တန်ထုတ်တိကာကလည်းမိန့်ပါတယ်ဘဝဆိုတာယုံကြည်မှုတစ်ခုပေါ်မှာအခြေခံထားတာဖြစ်ပြီးဒါကိုယုံကြည်ခြင်းနဲ့လက်ခံကျင့်သုံးမယ်ခိုင်မာတဲ့စိတ်ဓာတ်နဲ့ရှေ့ဆက်မယ်ဆိုရင်ပံ့ပိုးကူညီတဲ့သူတွေလည်းပေါ်လာပါတယ်လို့ဘိက္ခုနီတန်ထုတ်တိကာကမိန့်ပါတယ်
Since becoming a bhikkhuni it's possible to
ဘိက္ခုနီယဟန်ဘဝခံယူလိုက်ခြင်းကစလို့တခြားအမျိုးသမီးတွေကိုလည်းသူတို့လည်းဒီလိုဘိက္ခုနီဘဝနဲ့တရားအားထုတ်နိုင်နေဆိုတာကိုသိမြင်သွားစီပါလေသူတို့အတွက်ဘိက္ခုနီယဟန်ဝေလို့ရတဲ့နေရာတွေလည်းပို့ပြီးတော့ထောက်ပံ့ပေးနိုင်ပါလေ
လက်ရှိသူတရင်သုံးနေတဲ့ San Francisco Bay Area မှာဗုဒ္ဓတရားတော်ကိုစိတ်ဝင်စားတဲ့သူတွေကြောင်ပြန့်ပွားအောင်အမျိုးသမီးတွေစူးစမ်းဆွမ်းဆောင်ရည်စွာကိုစိတ်ဝင်စားကြတဲ့သူတွေအများပြားရှိလာတယ်လူလဲသူကမိန့်ပါတယ်ဒီလိုလူတွေကိုတရားဓမ္မရဲ့အနက်အဓိပ္ပာယ်တွေနားလည်သိရှိလာအောင်သူကရှင်းလင်းပြပေးပါတယ
် I think it is important to have female monastics have that
အမျိုးသမီးတန်ဃာတွေရှိဖို့အရေးကြီးတယ်လို့ထင်ပါတယ်အခုလိုမေးမြန်းနိုင်တဲ့ဘိက္ခုနီတွေရှိဖို့လိုပါတယ်ကျမကအမျိုးသားကြီးစိုးတဲ့ပတ်ဝန်းကျင်ကနေခဲ့ရသူပါဒီလိုပတ်ဝန်းကျင်မှာကြုံရတဲ့ပြဿနာတွေထပ်ပြီးတော့မကြုံချင်တော့ပါဘူ
းဘိက္ခုယဟန်တွေစီမှာချက်ဘိက္ခုနီယဟန်မတွေချက်မှာတရားဓမ္မမှတ်သားနာယူရတာကိုပို့ပြီးတော့တက်တောင့်တက်တာဖြစ်ကြတဲ့သူတွေထဲမှာအမျိုးသမီးတွေတင်မဟုတ်ပဲအမျိုးသားတွေလည်းပါပါတယ်ဘုရားရဲ့တရားဓမ္မတွေကိုလမ်းညွန်ပြသပေးတဲ့ဘိက္ခုနီတွေရှိလာတာကဘုရားသာသနာပုံမှုပြန့်ပွားရေးနဲ့လူမှုအတိုင်းဝိုင်းရဲ့ကောင်းကျိုးဖြစ်စေတယ်လို့ယူဆသူတွေရှိတယ်လို့ကြားကိုလက်မခံတဲ့သူတွေလည်းရှိပါတယ်
။ခေါင်းနဲ့တတ်ပိုက်တယ်လေဘဝကံတိ
ဘိက္ခုနီတွေပုံများလာရင်ဗုဒ္ဓဘာသာကိုလူတွေပိုသိလာအောင်နေရာအနှံ့ပိုပြီးပြန့်နှံ့လာအောင်လုပ်နိုင်လိမ့်မယ်လို့ကိုတော်ကတော့လုံးဝမထင်ပါဘူး။ဘိက္ခုနီတွေလူတွေကြားပေါက်ရောက်ရင်ထိမ့်ချုပ်ရခတ်သွားပါလိမ့်မယ်။အကြီးအကျယ်မှားယွင်းပြီးလူတွေဝေဖန်တာခံရပါလိမ့်မယ
်။ထိုင်းသာသနာအုပ်ဆောင်ဖွဲ့ဝင်ဒီဆရာတော်ကတော့ဘိက္ခုနီသာသနာပြန့်ပွားရေးတွန်းအားပေးလှုပ်ဆောင်တာတွေကိုလုံးဝလက်မခံပါဘူး။တရားစစ်တရားမှန်ရဖို့ဘိက္ခုနီဝတ်ဆရာမလိုဘူးလို့လည်းသူကမိန့်ပါတယ်။ဒါကိုမင်းကိုပြန်ထုတ်တဲ့သူကတော့ဘိက္ခုနီယဟန်ဓမ္မန္တတာပါ
။ Why is that? The monks are telling us that
ဘိက္ခုနီယဟန်ဝင်တဲ့အခုလိုနေထိုင်တဲ့ပုံစံမျိုးဒီလိုဘဝမျိုးကိုမခံယူဖို့တန်ဃာတွေကဘာကြောင့်ပြောရတာလဲ။သူတို့ကိုယ်တိုင်တော့ယဟန်ဘဝခံယူသေးတာပဲ။အခုလိုပြောရင်သူတို့ရောဘာလို့ယဟန်ခံကြသေးလဲပြန်ပြီးမိကုန်းထုတ်ဆရာဖြစ်လာပါလေ
။ဘလို့ပဲဖြစ်ဖြစ်တချင်ကချွန်းကားခဲ့တဲ့ဘိက္ခုနီသာသနာကိုအခုအချိန်မှာပြန်လည်ပေါ်ထွန်းလာအောင်ကြိုးစားသူတွေဘိက္ခုနီယဟန်ဝတ်သူတွေကတော့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်အတွင်းမှာတိတိတတ်တာပုံများလာပါရဲ့။ဘိက္ခုနီဘဝနဲ့သာသနာပြန့်ပွားရေးဆောင်ရွက်လာခဲ့တာအနည်းငယ်ဆဲကျော်လာပြီဖြစ်တဲ့အရှင်သတ္တလောကမဟာသီရိဆိုရင်လေလက်ရှိမှာတခြားဘိက္ခုနီတွေကိုလမ်းညွန်ပြသပေးနိုင်တဲ့ဘိက္ခုနီယဟန်ဝတ်ချင်တဲ့အမျိုးသမီးတွေကိုတိမ်ဝင်ယဟန်ပြုပေးလို့ရတဲ့ဆရာတစ်ပါးဖြစ်နေပါပြီ။သူရဲ့သာသနာတက်တန်းအစမှာတော့ထေရဝါဒဘိက္ခုနီ10ပါးဝန်းကျင်လောက်သာတွေ့ခဲ့ရပြီးအဲဒီနောက်ပိုင်းတနည်းနည်းအတွင်းမှာဘိက္ခုနီအပါး900ကျော်အထိတိုးလာခဲ့တယ်လို့သူကမိန့်ပါတယ်။
အခုနောက်ဆုံး2020ခုနှစ်စင်းအရဆိုရင်တော့ကမ္ဘာမှာတရားဝါဒဘိက္ခုနီ9555ပါးအထိရှိလာပြီလို့အရှင်မဟာသီရိကမိန့်ပါတယ
်။ Here the first woman with Native American heritage.
ဒီမြေဒီနေရာမှာအရှင်ဖျားတို့ရဲ့အရာညာဘောဓိကျောင်းသင်္ကန်းပါကိုပဲအမေရိကန်ဌာနေတိုင်းသူအမျိုးသမီးတယောက်ကို2010ခုနှစ်တုန်းကပထမဆုံးဌာနေတိုင်းသူဘိက္ခုနီအဖြစ်နဲ့တည်ဝင်ပေးခဲ့ပါတယ်။ဒါကတကယ်ကိုထူးခြားတဲ့သမိုင်းမှတ်တိုင်တစ်ခုလို့ချက်ပါတယ်။
လူငယ်ရဲ့နှစ်ပေါင်း2500တုန်းကဗုဒ္ဓမြတ်စွာဘုရားကအမျိုးသားနဲ့အမျိုးသမီးတန်းတူရဟန်းဝတ်ခွင့်ပြုခဲ့ပေမဲ့လက်ရှိမှာတော့ဒါကိုဆန့်ကျင်သူခွဲခြားဆက်ဆံသူတွေစိတ်မကောင်းပေါ်ရာအများပြားရှိနေတယ်လို့ဗိက္ခုနီတွေကမိန့်ပါတယ်။ဒီကတော့ပြောင်းလဲလာနေတဲ့ကဘာကြီးမှာအမျိုးသမီးတွေစွန့်ဆောင်နေတဲ့အရာတွေအများကြီးရှိတယ်လို့သာသနာ့ကြာဝင်ကလည်းအမျိုးသားတွေနဲ့တန်းတူထမ်းရွက်နိုင်ပါတယ်လို့သူတို့ကမိန့်ဆိုကြပါတယ်။ဒါကိုအများလက်ခံလာဖို့ဘလောက်အချိန်ယူကြိုးပမ်းကြရအောင်မလဲမသိနိုင်ပေမဲ့ဒီခုနှစ်တွေကတော့သူတို့ယုံကြည်ထားတဲ့ဗုဒ္ဓရဲ့နန်းစဉ်အတိုင်းသာသနာပြန့်ပွားရေးအတွက်စိန်ခေါ်မှုတွေကြားကပဲဆက်လက်ကြိုးပမ်းအားထုတ်နေကြတယ်ဆိုတာတင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ယူသေးပါရှင်
အမျိုးသမီးတွေကိုယဟန်ပြုခွင့်ပေးတဲ့ဘိက္ခုနီသာသနာပြန်ထွန်းကားရေးရုပ်ကံကြိုးပမ်းနေကြတာတွေကိုမက္ခုဖြူထွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍမှာဖော်ပြခဲ့တာပါအခုဆက်ပြီးတော့သုဒ္ဓဆောင်ရဲ့အမေရိကန်တခွင်ပတ်စင်ကဏ္ဍကိုနားဆင်ကြပါမယ်အခုတစ်ပတ်သုဒ္ဓဆောင်ရဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုအစိုးရကလွတ်လပ်စွာမဲပေးပိုင်ခွင့်ကိုကန့်သတ်လို့မရအောင်ဆောင်ရွက်ပေးဖို့လိုလားနေကြတာတွေနောက်ကိုဗစ်ကူးစက်မှုတချို့ဒေသတွေမှာကျဆင်းလာနေတာနောက်ကလေးကြောင့်မဖို့နိုင်ခဲ့ကြတဲ့မိဘတွေရဲ့အခက်အခဲစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
မဲပေးခွင့်မကန့်သတ်ရေးနဲ့ပတ်သက်ပြီးတော့ဒီမိုကရက်ကြီးစိုးရဲ့အောက်လွှတ်တော်ကပေးပို့လာတဲ့ဥပဒေမူကြမ်းကိုအတိပြုဖို့အတွက်အထက်လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်အတွင်းမဲခွဲရမှာရှုံးနိမ့်သွားပါတယ်အမေရိကန်ပြည်ထောင်စုအတွင်းရွေးကောက်ပွဲကျင်းပတာမှာပြည်ထောင်စုအစိုးရကနေကြီးကြပ်ဖို့ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကအဆိုပြုနေတာဟာအထူးသဖြင့်လူနည်းစုအမေရိကန်တွေရဲ့မဲပေးခွင့်ကိုကန့်သတ်ဖို့ Republican ပြည်နယ်တချို့မှာဥပဒေပြဋ္ဌာန်းသတ်မှတ်လာတာကြောင့်ဒီအခွင့်အရေးကိုကာကွယ်ဖို့အခုလိုကြိုးစားခဲ့တာဟာပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဆိုရင်လူမဲအမျိုးသမီးတော်တော်များများမဲပေးခဲ့ကြပြီးတော့အခုလိုကန့်သတ်မှုတွေကိုဒီမိုကရက်အစိုးရအနေနဲ့ဖယ်ရှားဖို့လိုလားနေတာပါအမျိုးသမီးမဲဆန္ဒရှင်များအဖွဲ့ချုပ်အကြီးအကဲညွှန်ကြားရေးမှူးဆီလီနာစတီဝါ့က
One of the things that we know is that black women particularly showed up in the
election. ရွေးကောက်ပွဲမှာလူမဲအမျိုးသမီးတော်တော်များများမဲပေးခဲ့ကြတာကိုကြည့်ရင်အဲ့ဒီအချိန်ကအခြေအနေတွေကိုပြောင်းလဲအကျဉ်းချရတယ်ဆိုတာပေါ်လွင်နေပါလေ။ဒါကြောင့်အခုဆိုရအနေနဲ့သူတို့ကိုမဲပေးရွေးချယ်ခဲ့သူတွေလိုလားတဲ့လူလက်စွာမဲပေးခွင့်ဥပဒေကိုပြင်ဆင်တည်ပြနိုင်ဖို့အရေးကြီးပါလေ။
2020ပြည့်နှစ်သမ္မတရွေးကောက်ပွဲမှာသမ္မတသက်တမ်းတစ်ကြိမ်သာထမ်းဆောင်ရသေးတဲ့အရင်သမ္မတဒေါ်နယ်ထရမ့်ကိုလက်ရှိသမ္မတဘိုက်ဒန်ကအနိုင်ရခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကာလအတွင်းလူတွေပြည့်နေတဲ့မဲယုံတွေမှာအစဉ်လာတိုင်းမဲသွားထည့်စရာမလိုပဲစားရိုက်ကနေမဲပေးနိုင်တာမဲပေးနိုင်တဲ့အချိန်တိုးမြင့်ခဲ့တာမဲပေးရတိုးပေးခဲ့တဲ့ပြည်နယ်တို့ချို့မှာဘိုက်ဒန်အနိုင်ရခဲ့တဲ့ဆိုရာကနေပြည်နယ်တို့ချို့မှာအခုလိုမဲပေးခွင့်ကိုကန့်သတ်လာတာဟာဒီမိုကရက်အထက်လွှတ်တော်အမတ်နှစ်ဦးကလည်းကန့်ကွက်မဲပေးတာကြောင့်52မဲ48မဲနဲ့မဲပေးခွင့်ဥပဒေကြမ်းအတိမပြုတ်နိုင်ခဲ့ပါဘူး။ဒါပေမဲ့လည်းအတိပြုတ်နိုင်မှုဆိုရင်မဲ60ရရှိဖို့လိုအပ်ပါတယ်။ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တူဦးဖြစ်တဲ့သင်းဟုတ်ဆရာ L. Sharpton က
President needs to meet with civil rights leaders
မဲပေးခွင့်နဲ့ပတ်သက်ပြီးပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တွေနဲ့သမ္မတဘိုင်ဒန်တွေ့ဆုံပြီးသမ္မတရဲ့လုပ်ပိုင်ခွင့်အာဏာနဲ့ဘာတွေရှိဆက်ဆောင်ရွက်မလဲပြည်နယ်ကထုတ်ပြန်တဲ့ဥပဒေတွေနဲ့ပတ်သက်လို့တရားဥပဒေကြောင်းရရောတရားရေးဌာနကဘာတွေဆက်လုပ်နိုင်မလဲဆိုတာတွေကိုဆွေးနွေးဖို့လိုပါတယ
်အထက်လွှတ်တော် Republican တွေကတော့မဲပေးခွင့်ပြစ်စစ်ဖို့တညီတညွတ်ထဲစန့်ကျင်ကန့်ကွက်နေကြပြီးအမေရိကန်ရဲ့ပြည်နယ်50မှာပြည်နယ်တစ်ခုချင်းစီကကိုယ်ပိုင်စည်းမျဉ်းတွေချမှတ်တင်တယ်လို့ပြောဆိုနေကြတာဟာ Florida Atlantic တက်သူကနိုင်ငံရေးသုံးသပ်သူ Kevin Wagner က
Whenever you make it harder for people to vote, less people.
အပြန်အလှန်ပြောနေကြတာထက်ဥပဒေချမ်းနဲ့ဘယ်အချက်တွေညှိနှိုင်းလို့မရဖြစ်နေလဲဆိုတာကိုကိုယ့်ဘာသာကိုယ်အပြေရှာတင်ပါတယ်။ဒီမိုကရက်တွေအနေနဲ့တယောက်နဲ့တယောက်အပြန်အလှန်ညှဉ်းခုံနေကြတာကိုနားထောင်နေတာထက်ဥပဒေချမ်းနဲ့ကအချက်တွေကိုပဲအာရုံစိုက်တင်ပါတယ်။
မဲပေးခွင့်အပြင်အထက်လွှတ်တော်မှဥပဒေအတည်ပြုနိုင်မှုအတွက်အထက်လွှတ်တော်အမတ်60ရဲ့မဲရမသာအတည်ပြုနိုင်တယ်ဆိုတဲ့ဥပဒေကိုပြင်ဆင်ဖို့ကြိုးစားရမှာလဲဒီမိုကရက်တွေမအောင်မြင်ခဲ့ပါဘူးလက်ရှိအထက်လွှတ်တော်မှာဒီမိုကရက်အမတ်50ရီပဘလစ်ကန်အမတ်50အညီအမျှရှိနေတာပါခင်ဗျာအမေရိကန်တဝမ်းအိုမီခရွန်ကိုဗစ်ပိုးအလင်းအမြန်ကူးစက်ပြီးနောက်ဂုခမာရောတချို့ဒေသတွေမှာဒီလိုကူးစက်မှုနှုန်းရော့ချလာတယ်လို့ရိုက်တာရဲ့စီးရင်ကိန်းနှန်းတွေအရသိရပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတုန်းကတော့ကိုဗစ်လူနာတွေနဲ့ဆေးရုံတွေမှာပြည့်စုံနေကြတာပါအမေရိကန်တဝမ်းကိုဗစ်ကူးစက်မှုဟာလွန်ခဲ့တဲ့9ရက်အတွင်းဆက်လက်ရာဂိုင်းနှုန်းကျဆင်းသွားတယ်လို့လေ့လာဆောင်ကြည့်သူတွေကပြောပါတယ်။အဲဒီသတင်းပတ်မတိုင်မီ9ရက်ကထက်စာရင်နယူးယောက်၊နယူးဂျာစီ၊ပင်ဆယ်ဗေးနီးယား၊မေရီလန်း၊ဝါရှင်တန်ဒီစီမှာအခုလောက်ကျဆင်းသွားတာပါ။ကိုဗစ်ကူးစက်မှုနှုန်းကျဆင်းမှုဟာအမေရိကန်ရှေ့ဘက်ချမ်းမှလိုပဲအနောက်ဘက်ချမ်းမှလည်းကျဆင်းလာဖို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ကိုလံဘီယာတက်တူကကူးစက်ရောဂါတားဆီးခြင်းဆိုင်ရာပေါမောက်ခါဝါဖာအယ်ဆဒါက
I think we're beginning to see already peaking in the United States.
America မှာရေပြူဟာအဖြစ်ကတော့ကူးစက်မှုအမြင့်ဆုံးအထိရောက်ခဲ့တာကိုစတွေ့နေရပါပြီ။ဒါပေမဲ့တနိုင်ငံလုံးလားဆိုတော့မဟုတ်ပါဘူးလို့ပြောရမှာပါ။တချို့နေရာတွေမှာနောက်ကျအချို့နေရာတွေမှာတော့ခက်ဆော့ဆော့အလက်ကျဖြစ်ပါလိမ့်မယ်
။ Rider ကပြည့်စုံထားတဲ့တနိုင်ငံလုံးကစည်ရင်ကိန်းနှန်းအရဇန်နဝါရီ20ရက်နေ့မှာစေယုံတက်သူ 35,300 နီးပါးရှိခဲ့ရာကနေခုအခါမှာ 34,800 လောက်သာရှိပါတော့တယ်။ဒါပေမဲ့လည်းအမေရိကတလောကတချို့ဒေသတွေမှာတော့ကူးစက်မှုတွေများနေသေးပါအခုလိုကူးစက်မှုတွေကြောင့်ကာကွယ်ဆေးထိုးကြဖို့နှာခေါင်းဆီးတက်ဖို့ခက်ခွာဝါနေကြဖို့လည်းပညာရှင်တွေကသတိပေးထားတာပါ။ Connecticut ပြည်နယ် Hartford မြို့ကပြင်းထန်လူနာကုသဆောင်ဆရာဝန် James Samuel Pope က
Even now how many unvaccinated
ကာကွယ်ဆေးထိုးမထားသူတွေအများကြီးရှိသလိုအခုထက်တိလည်းနောက်ထပ်ရောက်လာနေတာကြောင့်အံ့ဩရပါတယ်။အားလုံးတယောက်မကျန်းကာကွယ်ဆေးထိုးမထားပါဘူး
။ Omicron COVID ကြောင့်သေဆုံးသူဦးရေလည်းမြင့်တက်လာနေသေးပါ။ Writer ရဲ့အချက်အလက်တွေအရဇန်နဝါရီလ23ရက်နေ့ကဆိုရင်17လအတွင်းအမြင့်ဆုံးအထိရောက်ခဲ့ပြီးအဲ့ဒီမတိုင်ခင်သတင်းပတ်ကတဲ့စာရင်17ရာခိုင်နှုန်းပိုများလာခဲ့တာပါ။ COVID ကူးစက်မှုတွေများလာတာဆေးရုံတက်နှုန်းများလာပြီးသတင်းပတ်အကြံမှာအခုလိုသေဆုံးမှုနှုန်းများလာလေးရှိတာကိုတွေ့ရပါတယ်။Omicron ကြောင့်တရက်ကိုလူပေါင်း 2,200 လောက်သေဆုံးနေတာပါ။အစိုးရဘက်ကလည်းအနာဂတ်မှာဖြစ်လာနိုင်တဲ့အခုလိုအခြေအနေမျိုးတွေကြိုတင်ပြင်ဆင်ဖို့အစရာကပြောပါတယ
်။ We need to strengthen our public health.
တကယ်ကိုအရေးကြီးတာကပြည်သူ့ကျန်းမာရေးဝန်ဆောင်မှုစနစ်ကိုပိုကောင်းအောင်ပြုပြင်ဖို့လိုပါတယ်။အဲ့ဒါမှဘလို့အခြေအနေမျိုးကိုမဆိုချက်ချင်းထိထိရောက်ရောက်ကင်တွယ်နိုင်မှာပါ
။သမ္မတဂျိုးဘိုင်ဒန်ဆိုရကတော့ COVID တားဆီးနေနေကာကွယ်ရမှာပိုထိရောက်တဲ့ N95 နှာခေါင်းဆီးနဲ့အိမ်မှာကိုယ်တိုင်ကိုဗစ်ဆစ်လို့ရတဲ့ဘူးလေးတွေဝင်ငှားပေးနေပါတယ်။ဒါ့အပြင်စစ်ဆေးတက်ကကျန်းမာရေးဝန်ထမ်း1000လောက်ကိုလိုအပ်တဲ့နေရာတွေကိုဆစ်လို့ပေးထားသလိုပြည်နယ်တွေအလိုက်ပြည်ရင်းကာကွယ်ရေးအရင်တပ်ဖွဲ့တွေကလည်းလိုအပ်တဲ့နေရာတွေမှာဝင်ရောက်ကူညီနေကြပါတယ်ခင်ဗျာ။ Omicron COVID တကြောပြန်ကူးစက်တာမှာကလေးများပြားလဲဆေးရုံတက်ကူတာနေရပါတယ်ဒီလိုအချိန်မှာအမေရိကန်တဝန်းကကြောင်းနေပြန်ဖွင့်ပြီးကလေးတွေကြောင်းပြန်သွားကြရမယ်အပေါ်မိဘတွေကစိုးရိမ်နေတာပါအမေရိကန်ကူးစက်ရောဂါထိကျုပ်ရေးဌာန CDC ကအားလုံး COVID ကူးစက်ခံရနိုင်တယ်ဆိုတာပြောထားပေမဲ့ဒီအချိန်မှာတော့ကူးစက်မခံရအောင်အတက်နိုင်ဆုံးနေထိုင်သွားမှာပဲလို့မိဘတို့ကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်ဘာဘက်မြို့ကယယ်လနာဖီလာက
We did everything imaginable.
ကိုဘကကာကွယ်ဖို့အပြည့်အဝသတိထားလုပ်ပေမဲ့လည်းကျောင်းတော့သူတို့မှရန်ပုံမီမရှိဘူး။အများရမ်းမဖြစ်မနေစစ်ဆေးမှလည်းမဟုတ်ပေမဲ့ကလေးတွေကိုကျောင်းလွတ်ပါရောဂါမကူးဘူးလို့လည်းအာမခံပါဘူးလို့ပြောပါတယ်။အာမခံချက်မပေးတာတော့နားလည်ပါတယ်။ဒါပေမဲ့ကိုဘဝင်းချင်ကအဲ့ဒီကျောင်းတွေမှာကိုဗစ်မဖြစ်မနေစစ်ကြပြီးဒီဘက်ကကျောင်းမှာမဖြစ်ဘူးဆိုတာကတော့မဖြစ်တတ်ပါဘူး။
ဖီလာနဲ့သူ့ရဲ့လက်တွဲပေါ်ဟာကျန်းမာရေးဝန်ထမ်းတွေဖြစ်ပြီး9နှစ်နဲ့10နှစ်အရွယ်သမီးနှစ်ယောက်ရှိပါတယ်။ကလေးနှစ်ယောက်လုံးလွန်ခဲ့တဲ့သတင်းပတ်3ပတ်လုံးကြောင်းမသွားသလိုအွန်လိုင်းကနေတင်ကြားတဲ့အစီအစဉ်လည်းမရှိတာကြောင့်စာမတင်နိုင်ကြပါဘူး။အခုလိုအခြေအနေတွေဟာအလုံးအတွက်မရေမရာဖြစ်နေတာကြောင့်ကျောင်းတွေမှာကိုဗစ်ကာဝေးရေးရမုံတွေလိုအပ်နေရင်လည်းမိဘတွေအနေနဲ့သက်ဆိုင်ရာမျိုးနဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေစီဖုံးဆက်တောင်းဆိုနိုင်တာမျိုးလုပ်ဖို့ကျောင်းဘက်ကပြောဆိုတာမျိုးလည်းမရှိဘူးဖြစ်နေတာပါ။အခုလိုကိုဗစ်ကူးစက်မှုမြင့်မားနေခြင်းဘာဘန့်မျိုးကကျောင်းကိုစာတင်ဖို့မလွတ်တဲ့မိဘတွေကိုတန်းကျေးပေးဆောင်နိုင်ရတယ်ဆိုတာမျိုးကျောင်းကစာပေးဖို့ကြောင်းကလေးမိဘဝီလာကပြောရတယ်ခင်ဗျာ။
ိုအောင်ပြောပြခဲ့တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရတာပါအခုတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍပါမြန်မာအပါအဝင်ကမ္ဘာတိုက်ကြီး၅တိုက်ကနိုင်ငံ52နိုင်ငံကိုလေရင်သေးသေးလေးနဲ့၅လအတွင်းပြန်ဆန်းခဲ့တဲ့ဇာရာရူသာဖို့ထာတူးတဲ့ကမ္ဘာပတ်ပြန်ဆန်းသူအသက်ငယ်ဆုံးမိန်းကလေးဖြစ်စံချိန်တင်ခဲ့ကြအောင်ဒေါက်ခင်မျိုးသက်ကပြောပြပေးပါပါခင်ဗျာ
ဒီကြပါတော့လင်းမြန်သေးသေးလေးနဲ့ကပတိုက်ကြီး၅ရိုက်ကို၅လအတွင်းကြော်ဖြတ်ပြန်တန်းခဲ့တဲ့အသက်အငယ်ဆုံးအမျိုးသမီးတူဖြစ်တဲ့ဆန်ချိန်တင်ခဲ့တဲ့ Britain Belgium နိုင်ငံသူလေး Sarah Rutherford ရဲ့ခေးစဉ်အကြောင်းကိုပြောပြပေးပါစေ။အသက်16နှစ်သာရှိသေးတဲ့ Sarah ဟာ Belgium နိုင်ငံ Kortrijk မြို့မှာရှိတဲ့ Beverham လေဆိပ်ကနေ2021ခုဩဂုတ်လ17ရက်နေ့မှာတင်းငယ်ပေါ်ပါတဲ့ကမ္ဘာအမြန်ဆုံး shark လင်းလေးနဲ့စတင်ထွက်ခွာခဲ့ပြီးမြန်မာအပါအဝင်နိုင်ငံပေါင်း52နိုင်ငံကိုကျော်ဖြတ်ခဲ့တဲ့သူ့ရဲ့နိုင်ပေါင်း 32,000 ခီးကနေ2022 January လ20ရက်နေ့မှာပြန်ရောက်လာတာဖြစ်ပါတယ်သူ့ရဲ့ခီးစဉ်တစ်လျှောက်မယုံနိုင်လောက်အောင်ထူးခြားအံ့ဩဖွယ်အချိန်ကလေးတွေကြုံခဲ့ရတယ်လို့ဆိုရင်ထိတ်လန့်ခဲ့ရတဲ့အချိန်ကလေးတွေလည်းရှိခဲ့တယ်လို့ပြောပါတယ်။တောင်နဲ့မြောက်အမေရိကတိုက်ကိုဖြတ်တဲ့အခါတုန်းကအလတ်စကာမှာရာသီဥတုဆိုးတာပြန်ဗီဇာရဖို့ပါကြားနေတဲ့အတွက်တလလောက်နေခဲ့ရတာပါ။ဆောင်းမုန်တိုင်းတိုက်နေတဲ့အတွက်တောင်အာရှအရှေ့လေပိုင်းနဲ့ဥရောပဘက်ပြန်မဲ့ခီးမတိုင်ခင်မှာလည်းရုရှားအရှေ့ဘက်မှာအကြကြီးရန်နာခဲ့ရတာပါ။သူ့အတွက်အခက်အခဲဆုံးနဲ့ကြောက်စရာအကောင်းဆုံးအချိန်တွေကတော့စင်ကာပူမှာမိုးတန်မုန်တိုင်းမိတဲ့အချိန်နဲ့ပစိဖိတ်သမုဒ္ဒရာကနေအရှေ့မြောက်ပိုင်းတစ်ခွင်ကိုဖြတ်ပြီးအနောက်ဘက်ကယူရိုတောင်လမ်းတွေအထိပါဝင်တဲ့ကျယ်ပြောကျန်းတန်းနဲ့ဆိုင်ဘီးရီးယားကိုဖြတ်ရတဲ့အချိန်တွေပါတဲ့
In Siberia it was tough because thankfully nothing happens but if something did happen and the edge was so for any reason.
ဆိုင်ဘီးရီးယားရောက်တဲ့အချိန်တုန်းကတော့တကယ်အခက်အခဲနဲ့ကြုံခဲ့ရပါကံကောင်းလို့ဘာမှတော့မဖြစ်သွားပါဘူးဒါပေမဲ့အဲ့ဒီတုန်းကဆက်ကဘာကြောင့်မှမသိပဲရပ်သွားခဲ့တာပါအနှုတ်35 Celsius ရဲ့ဒီဂရီလောက်အေးတဲ့နေရာမှာလာခဲ့မဲ့သူမရောက်မချင်း3နာရီလောက်ဒီတိုင်းနေရတယ်ဒီလောက်အေးတဲ့နေရာမှာအချိန်အကြာကြီးရှင်သန်နိုင်တဲ့တက်ကယ်ပစ္စည်းကောင်းကောင်းလည်းပါမလာဘူး Now Russia ကနေတောင်ကိုရီးယားကိုပြန်တော့လဲအခက်ကြုံရသေးတယ်ဘာကြောင့်လဲဆိုတော့မြောက်ကိုရီးယားကိုရှောင်ခွင်းသွားရမှာမို့အဝေးကြီးကွေ့သွားရမှာလေအဲ့ဒီမှာဖြစ်ချင်တော့ရာသီဥတုကပါဆိုးလာတယ်ဒါကြောင့်မြောက်ကိုရီးယားဝင်ဟင်ကနေဖြတ်ပြန်မှုစဉ်းစားသေးတယ်ကံကောင်းလို့ဖြတ်ပြန်မှုမလို့တော့ဘူ
းမြောက်ကိုရီးယားလေပိုင်နဲ့ထဲဖြတ်မယ်ဆိုရင်အန်ဒီယာဂျုံရမှာကိုလည်းစိုးရင်ခဲ့ရတာပ
ါ So normally nothing is for sure that would happen but they have been testing missiles
ရောက်ကိုရီးယားဝင်ဟင်မာကပုံမှန်ဆိုရင်ဘာမှတော့မဖြစ်တတ်ပါဘူးဒါပေမဲ့သူတို့ကဘာမှကြိုးမကျင်ညာပဲဒုံးကျည်တွေစမ်းလေးရှိတယ်တကယ်လို့လေရင်တစ်သေးလေးသူတို့နိုင်ငံစီဦးတည်ပြီးခန့်နှိမ့်နှိမ့်လေးပြန်လာတာတွေ့ရင်တော့လာကြည့်ဖို့တယောက်ယောက်ကိုလှုပ်ပြီးကြီးခိုင်းတာမျိုးအများကြီးဖြစ်နိုင်တယ်တကယ်ဆိုရင်ကျမလည်းအဲ့ဒီပေါ်ဖြတ်မပြန်ချင်ပါဘူ
းကဘာကိုတပတ်ပတ်ဖို့အတွက်ကဘာအရှိနဲ့အနောက်ချမ်းကတတ်မှတ်နေရနှစ်နေရာဇလုံးကိုရောက်ဖို့လိုအပ်တာမို့အရှိမရှိတဲ့အင်ဒိုနီးရှားကဂျန်ဘေနဲ့အနောက်မှာရှိတဲ့ကိုလံဘီယာကတူမာကိုကိုအရောက်သွားဖို့အတွက်သူတတ်မှတ်ခဲ့ပါတယ်။သူ့လေယာဉ်နောက်ကလိုက်ပြီးကုညီမဲ့အဖို့လေယာဉ်မရှိပါဘူး။ဒါပေမဲ့ဗြိတိန်လေတဲ့လေယာဉ်မှူးဟောင်းတစ်ယောက်ဖြစ်တဲ့သူ့ဖခင်ကကမ္ဘာပတ်မဲ့တမီးအတွက်နိုင်ငံအတော်များများရဲ့လေကြောင်းပိုင်နဲ့တွေတဲ့ပြန်တန်းခွင့်ရအောင်ခွင့်ပြုမိန့်တွေကိုဂျိုတန်တောင်းခံပေးထားတာပါ။အဖို့မပါတယောက်တည်းပြန်တန်းတဲ့ဇာရာကသူ့ခီးစဉ်မှာပါတဲ့နိုင်ငံတွေရဲ့လေကြောင်းထိန်ချုပ်ရေးတာဝန်ရှိသူတွေနဲ့အဆက်အသွယ်လုပ်ဖို့ဆက်လိုက်တယ်လီဖုန်းနဲ့ရေဒီယိုစကားပြောဆက်ကိုပါယူသွားပါတယ်။ဒီကဘာတစ်ပတ်ခီးတယောက်တည်းလင်းမောင်းတဲ့ကသူဟာတချင်းတွေကိုပဲအဖော်လုပ်သွားခဲ့တာပါ။
I had this huge playlist with about 40 hours worth of songs that I would just
ကျမစီမှာနိုင်ပေါင်း40လောက်ကြာဖွင့်လို့ရတဲ့တချင်းကိုရှိတယ်။ဒါတွေကိုတစ်ခုပြီးတစ်ခုမထောင်တစ်ချိန်လုံးဖွင့်ရတယ်။ဘာလို့လဲဆိုတော့ဒီတချင်းကိုပဲထပ်တလဲလဲနားထောင်နေတကယ်ကြီးငွေလာလို့ပါ။
အသက်16နှစ်မှာလင်းမှုဖောက်ခင်နဲ့လင်းမောင်းလေ့ကျင့်ပြီး2020မှာလင်းမောင်းလိုင်စင်ရခဲ့တဲ့ဇာရာကအခုခီးစဉ်ကနေသူ့ကိုအားကျသူတွေပေါ်လာပြီးအမျိုးသမီးတွေသိပ္ပံနဲ့ဤပညာနဲ့လေကြောင်းပညာရပ်တွေမှာစိတ်ဝင်စားလာဖို့အတွက် မျောလင့်နေသူဖြစ်ပါတယ်
Growing up, I didn't see many other girls fly.And I always thought that was quite discouraging.
ဒီလာတဲ့ကောင်မေးတယ်ကမောင်လာတိတ်မတွေ့ရပါဘူး။ဒါဟာစိတ်ပျက်စရာပဲလို့အမြဲတွေးမိတယ်။ဒါကြောင့်နောက်ဆိုရင်လေဆောင်ကဏ္ဍမှာမိန်းကလေးတွေပိုများလာစေစင်းတယ်။လူတွေအနေနဲ့စိတ်ကူးပေါက်ရွာတစ်ခုခုကိုလှုပ်တင်တယ်လို့ကျမတွေးမိတယ်။တသက်မှာတစ်ခါပဲရှင်သန်ခွင့်ရမှာမို့ရလာတဲ့အခွင့်အလမ်းကိုလက်မလွတ်သင့်ဘူး။ဒါကြောင့်တက်နိုင်ရင်လှုပ်ချင်တာတွေကိုအများဆုံးလှုပ်ရမယ်လို့ထင်တယ်
။အာကာသရင်မှုဖြစ်ချင်တဲ့ဇာရာဟာအမေရိကန်မှာဖြစ်ဖြစ်အင်္ဂလန်မှာဖြစ်ဖြစ်engineer တက်ကတူသွားတက်ချင်သူပါသူ့အတွက်ဂုံယူနေသူသူ့ဖခင်ကတော
့ she wanted to do something she's done it we told her and her brother since they were born they can do anything
သူကတခုလောက်ချင်လာပြီဆိုရင်ပြီးအောင်လောက်တတ်တယ်ကျွန်တော်တို့ကသူရောသူ့မောင်ကိုပါမွေးကလေးကပြောထားတယ်သူတို့ကထူးခြားတဲ့သူတွေဖြစ်ပြီးအတိုင်းအဆမရှိအောင်ထူးခြားတယ်လို့သူကတော့အဲ့ဒီအတိုင်းကိုလောက်တော်လာပါပဲတကယ်ကိုထူးထူးခြားခြားတိတိခြားခြားလောက်တယ်နဲ့နဲ့နဲ့နဲ့လေလုံနိုင်စွမ်းရှိတယ်တိတ်ခက်ခဲတဲ့အချိန်တွေနဲ့ကြုံခဲ့တာပဲရှိတယ်အရှုံးတွေရှိခဲ့ပေမဲ့အလိုက်တင်ဖြည့်ရှင်းရမယ်လမ်းကိုရှာပြီးကြော်လွားနိုင်တယ်လို့အပြုံးလဲမပြတ်ဘူးတကယ်ကလေးမလေးပါဗျာ
သူ့ဖခင်လိုပဲလင်းမှုတူးဖြစ်တဲ့သူ့မိခင်ကတော့သူ့ကိုအသေးဖွဲကလေးတွေအထိအလှတရားရှာကြည့်ပြီးစိတ်ချမ်းသာစေချင်သူဖြစ်ပါတယ
် For her I think to discover more about life and
သူတို့ကလှတရားနဲ့ပြောရှိမှုဆိုတာကိုသူစားနေတဲ့ဆန်ဒွစ်တားပြတ်ပေါင်းပုံထဲမှာပဲဖြစ်ဖြစ်သူ့ပေါင်းပုံမှာထိုင်နေတဲ့ကြောင်လေးမှာပဲဖြစ်ဖြစ်တခြားတစ်ခုမှာဖြစ်ဖြစ်ရှာပြီးတော့လူ့ဟာအကြောင်းပိုပြီးသိလာဖို့စူးစမ်းတယ်လို့ကျမယူဆမိပါတယ်ကျမတို့အားလုံးလည်းငယ်ငယ်တုန်းကဆိုရင်လေဇာရလိုပဲပေါ့ထူးထူးခြားခြားလေးတွေလှုပ်ခဲ့တယ်လို့အဲ့လိုလှုပ်တဲ့အခါတိုင်းမှာလေဘာမဟုတ်တာလေးတွေစီမှာအလှကိုစီရှိကြပါလားဆိုတာကိုသိခဲ့ကြတာပါပဲလေ
2018ခုနှစ်တုန်းကအသက်30အရွယ်မှာလင်းနဲ့ကဘာပတ်ခဲ့တဲ့အာဖဂန်နိုင်ငံဘွားအမေရိကန်နိုင်ငံသူရှန်စတဝစ်စံချိန်ကိုချိုးလိုက်တဲ့ဇာရာဟာအသက်အငယ်ဆုံးအမျိုးသမီးဖြစ်ပြီးအမျိုးသားထဲမှာတော့အသက်အငယ်ဆုံးက2018တုန်းကလင်းနဲ့တဦးတည်းကဘာပတ်ခဲ့တဲ့အမေရိကန်နိုင်ငံသားအသက်18နှစ်အရွယ်မေဆန်အန်ဒရူးစ်ဖြစ်တယ်ဆိုတာကိုတင်ပြရင်ဒီတရင်ပတ်အတွက်သိပ္ပံနဲ့ဉာဏ်ကဏ္ဍကိုဒီမှာပဲရန်လာလိုက်ပါစီ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
တခင်မျိုးသက်ရဲ့သိပ္ပံနဲ့ဉာဏ်အပတ်စဉ်ကဏ္ဍကိုပြောပြခဲ့တာပါ။အမျိုးသမီးသုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဉာဏ်အပတ်စဉ်ကဏ္ဍတွေပြီးမှတော့ VOA American အတန်းကနေမြန်မာဘာသာရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့တောက်ကြနေညရဲ့နောက်ဆုံးရသတင်းအခြေချက်ကိုကျွန်တော်ကပဲဆက်ပြောပြပါမယ်ခင်ဗျာမြန်မာစစ်ကောင်စီအနေနဲ့အရသားတွေပေါ်တိုက်ခိုက်နေတာကိုရှုံချလိုက်ပြီးအပြစ်ရဖို့ကုလလုံခြုံရေးကောင်စီဥက္ကဋ္ဌကပြင်းပြင်းထန်ထန်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာကလင်းငယ်တွေပါဝင်ရက်သားတွေပေါ်တိုက်ခိုက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌနော်ဝေးနိုင်ငံရဲ့သံမတ်ကြီးမိုနာဂျူအက်ကကုနာကပဲနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာပြောသွားပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာပြည်တကားပိတ်စီဝေးတစ်ခုဒီနေ့ကျင်းပဖို့ရှိနေချိန်မှာပဲလုံခြုံရေးကောင်စီဥက္ကဋ္ဌကအဲ့ဒီလိုပြောသွားတာပါအပြစ်ခတ်ချက်ချင်းရဖို့နဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးစစ်ကောင်စီကဖန်တာသူအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့သံမတ်ကြီးကတောင်းဆိုလိုက်ပါတယ်စစ်ဘက်မှာတာဝန်ရှိဆုံးဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်အနေနဲ့အခြေအနေတွေကိုတည်ညော်လွှတ်ဖို့တာဝန်ရှိတယ်လို့စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကိုနာမည်နဲ့တကွထည့်ပြောတာမဟုတ်ပဲကုလလုံခြုံရေးကောင်စီဥက္ကဋ္ဌကတောင်းဆိုခဲ့တာပါခင်ဗျာမြန်မာလူထုအနေနဲ့တိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်အလျင်မှန်ပြန်တည်ဆောက်နေတာအတွက်အမေရိကန်ကအခိုင်အမာထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒါရက်ရှလက်ကမနေ့ကထက်လောင်းအတီးပြုပြောဆိုခဲ့ပါတယ်ဂျာကာလာမြို့သားညီညီရဲ့ဆိုရ NUG ရဲ့ယာယီသမရဒူဝလရှိလာဝန်ကြီးချုပ်မိုင်ဝင်းခန်တန်းခိုင်တန်းနိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်တို့နဲ့ကြက်တာရီနေ့ကအွန်လိုင်းမှာတွေ့ဆုံဆင်းရဲခြင်းတွင်မစ္စတာဒါရက်ရှော်လက်ကအခုလိုပြောလိုက်တာပါမြန်မာနိုင်ငံမှာအာဏာသိမ်းရတဲ့စစ်ကောင်စီကပြည်သူတွေပေါ်အကြမ်းဖက်နေတာတွေရပ်တန့်အောင်ဖိအားပို့ပေးဖို့မြန်မာပြည်သူတွေအသံတွေကိုလစ်လျူမရှိဖို့လူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စတာဘက်ရှလက်ကနိုင်ငံတကာဆွေးနွေးရတဲ့စီးပွားရေးလုပ်ငန်းတွေကိုဒီနေ့တိုက်တွန်းလိုက်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့အခုဒီနေ့သတင်းတွေကိုဟိုစီစဉ်လို့တင်ပြပြီးအပြီးမှာတော့ဒီနေ့စီစဉ်နေပြီးဆုံးပါပြီဒီနေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့မဆုမမစပိုင်းဆိုင်ရာတန်ဖိုင်းအင်ဂျင်နီယာကတော့ Nick Evanon နဲ့ Bill Andre Ditto ပါဒီညစီစဉ်မှုကကျွန်တော်ဝင်းမင်းပါ VO ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့လည်းကမြန်မာပြည်သူပြည်သားအားလုံး ဘေးကင်းလုံခြုံလို့လောရဆန္ဒပြေဝရွှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.